Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ1ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကဆေးရုံအကြီးအကဲကိုအစ္စရေးကလွတ်ပေးလိုက်ပါတယ်နယူးယောက်ပြည်နယ်ယူတီကာမြို့မှာရဲတပ်ဖွဲ့ပစ်ခတ်မှုကြောင့်တည်သွားတဲ့ကရင်လူငယ်ရဲ့အမှုမှပေါ်ပေါက်ရေးအတွက်စုံစမ်းစစ်ဆေးသွားမယ်လို့မြို့တော်ဝန်ကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ရဲသားတွေထိခိုက်မဲ့အရေးကုလသမဂ္ဂနဲ့အမေရိကန်တို့ကသတိပေးနေပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မတ်စုမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့ထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်တောင်ပိုင်းငပလီကမ်းခြေတလျှောက်တန်ရွဲမြို့အနီးကိုတော့စစ်ကောင်စီဘက်ကလေကြောင်းကနေပါဇက်တိုက်ဘုံကျဲတိုက်ခိုက်နေပါတယ်
။ဘုံကျဲတောင်ဘုံကျဲလိုက်တယ်။ရွာကိုလည်းလက်လက်ကြီးနဲ့ကြားတယ်။နောက်ပြီးတော့ကျမတို့ဒီတန်ရွဲမြို့ရဲ့မြို့အပြင်မြို့သစ်မြို့တော်ဦးဘုံကျဲ
ရခိုင်တောင်ပိုင်းဘက်ကစစ်ရေးအခြေအနေအပြည့်အစုံနဲ့အတူ1320စစ်စင်ရေးဒုတိယအဆင့်စခဲ့တဲ့6ရက်အတွင်းမှာတော့စစ်ကောင်စီရဲ့တပ်စခန်း30ကျော်ကိုတရားလမ်းလေးသိမ်းယူနိုင်ခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာတော့မကြုံစဘူးမြေရေကစိုးရိမ်ရေမတ်အထက်တိုးလာနေတဲ့အတွက်ဒေသခံတောင်းနဲ့ချီပြီးတော့ဘေးလွတ်ရာမပြေးနိုင်မဲနဲ့ပိတ်မိနေပါတယ်။ဗန်ကောက်မြို့တော်ပါဝင်ထိုင်းနိုင်ငံတော်တော်များများမှရှောင်းတခင်စစ်ဆင်မှုတွေတဲမှာမြန်မာနိုင်ငံသား6000နီးပါးအဖမ်းဆီးခံရပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူပြောပြပေးပါမယ်ရှင်။
ကာဇာကအကြီးဆုံးဆေးရုံရှီဖာရဲ့အကြီးအကဲဖြစ်သူကိုအစ္စရေးကဒီကနေ့ပြန်လွတ်ပေးလိုက်ပါတယ်။စစ်ကူတာမှုခံယူဖို့ကာဇာကိုပြန်လွတ်ပေးလိုက်တဲ့တခြားပါလက်စတိုင်းတွေနဲ့အတူသူ့ကိုပါလွတ်ပေးလိုက်တာဖြစ်ပါတယ်။ဟာမတ်စစ်သွေးကြွတွေကဌာနချုပ်ဖြစ်အသုံးပြုနေတယ်လို့အစ္စရေးတို့ကစွပ်စွဲပြောဆိုပြီးအဲ့ဒီရှီဖာဆေးရုံကိုဝင်ရောက်စီးနင်းခဲ့တဲ့နိုဝင်ဘာလကတည်းကမိုဟာမက်အဘူဆယ်မီယာကိုအစ္စရေးကဖမ်းဆီးထားခဲ့တာပါ။အဲ့ဒီရဲ့အစ္စရေးရဲ့အဲ့ဒီလိုဆွဆွဲပြောဆိုချက်ကိုစေယုံရရှိတဲ့ကညှင်းဆို့ထားပြီးအစ္စရေးရဲ့လောက်ရက်ကစစ်ပွဲကြောင့်စေယုံမှာလာရောက်ခိုးလုံနေသူတွေနဲ့လူနာတွေအတွက်အန္တရာယ်ဖြစ်စေတယ်လို့ပြောပါတယ်။အဘူဆယ်မီယာကိုအခုလိုလွတ်ပစ်လိုက်တာဟာလူညုံရေးအရာအန္တရာယ်ဖြစ်စေတဲ့အကြောင်းအစ္စရေးအမျိုးသားလူညုံရေးဆိုင်ရာဝန်ကြီးလက်ဖြစ်လက်ရဇွန်ပါတီခေါင်းဆောင်တူဦးလက်ဖြစ်တဲ့ဗန်ဂွီက X လူမှုကွန်ရက်မှာပြောပါတယ်။ဒီတော့တွင်ဂါဇာကမ်းမြောင်ခန်ယူနစ်မျိုးဘက်ကနေစစ်သွေးကြွတွေကဒုံးကျည်20နဲ့ပြစ်ခတ်ခဲ့တာကိုလက်တုံ့ပြန်တက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါရခင်ဗျာ
ယူကရိန်းနိုင်ငံရဲ့နယ်စပ်ရုရှားတို့ရဲ့ပိုင်နက်တွေကိုတိုက်ခိုက်ခဲ့တဲ့ယူကရိန်းရဲ့ drone တွေက36ဆင်းကိုပြစ်ချနိုင်ခဲ့ပါတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲပြောပါတယ် Brian Data မှာတော့ drone 18ဆင်း Cox Data မှာတော့9ဆင်းBackrock data မှာ9ဆင်းပြစ်ချနိုင်ခဲ့တယ်ဆိုတာကိုယူကရိန်းကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်တာဖြစ်ပါတယ်။ Backrock data ဆိုင်ရာအုပ်ချုပ်ရေးမှူး Vichot Glakov ကလည်းရွာနေရွာမှာရှိတဲ့အိမ်တွေရဲ့ပျက်စီးမှုကိုသတင်းထုတ်ပြန်ပါတယ်။နေရာတော်တော်များများမှာတော့လျှက်စစ်မီးတွေပြတ်တောက်နေပါတယ်လို့ Telegram မှာရေးသားဖော်ပြပါတယ်။ Bryant data နဲ့ Cars data မှာရှိတဲ့အုပ်ချုပ်ရေးမှူးတွေကတော့သူတို့ data တွေမှာထိခိုက်ဒဏ်ရာရတာရောပျက်စီးမှုမရှိပါဘူးလို့ဆိုပါတယ်။ Russia ဘက်က drone တွေနဲ့မကြာခဏတိုက်ခိုက်မှုတွေဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းမှာတော့ယူကရိန်းလေတပ်ဘက်ကအရေးပေါ်သတိပေးချက်တွေထုတ်ပြန်နေပါတယ်။ယူကရိန်းနိုင်ငံ Dnipropetrovsk ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကတော့ Dnipro မြို့မှာရုရှားတို့ရဲ့ဒုံးကျည်နဲ့ပစ်ခတ်မှုကြောင့်လူ9ဦးထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့ရုရှားနိုင်ငံအတွင်းကစစ်ဘက်ဆိုင်ရာပစ်မှတ်တွေကိုတိုက်ခိုက်နိုင်ရင်အနောက်နိုင်ငံတွေရဲ့လက်နက်အသုံးပြုခွင့်ကိုဖြေလျှော့ပေးဖို့တနင်္ဂနွေနေ့ကထပ်ပြီးတော့တောင်းဆိုထားပါတယ်ရှင်။
ပြင်းထန်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့ပထမအကြော့လွတ်တော်ရွေးကောက်ပွဲတွေမှာလက်ရဇွန်းရောက် National Rally RN ပါတီကမဲအများစုနဲ့အသာစီးရနေတာကြောင့်ဒုတိယအကြော့ရွေးကောက်ပွဲတွေမှာအစိုးရဖွဲ့နယ်လောက်တဲ့အထိနှိစမှုရှိလာနိုင်တယ်လို့စစ်တမ်းကောက်ယူသူတွေကပြောဆိုနေကြပါတယ်။ပြင်သစ်ပြည်ထရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်တဲ့ရလမှာ RN ပါတီကမဲအလုံးရဲ့33ရာခိုင်နှုန်းနဲ့လက်ဝဲရင်းပါတီက28ရာခိုင်နှုန်းရရှိထားပြီးလက်ရှိသမ္မတအီမန်နွယ်မက်ခရွန်ရဲ့အလယ်လဝါဒီပါတီက20ရာခိုင်နှုန်းပဲရရှိထားကြောင်းဖော်ပြနေပါတယ်။ရွေးကောက်ပွဲကိုစောပြီးကျင်းပဖို့စီစဉ်ခဲ့တဲ့ တမရမက်ခရွန်အတွက်ဒီမဲရလတ်တွေဟာအကြီးကျယ်ထုနဲ့ခံရမှုလည်းဖြစ်ပါတယ်ဒီလိုရုပ်ောက်ပွဲရလတ်အပေါ်မှာအာအသင့်စိတ်ပြက်မိတဲ့ပြည်သူတွေရှိကြသလိုတချို့ကလည်းပြီးခဲ့တဲ့သတင်းပတ်တွေကစစ်တမ်းနေမှာကလေးကလက်ရရင်ပါတီအနိုင်ရမယ်လို့ထင်ကြီးပေးထားကြပြီးလည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်နောက်ပိုင်းလက်ရရင်ပါတီကိုဒီလောက်ထောက်ခံမှုများတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ပြည်ထောင်ငံမှာနွေရသည့်အလရဲ့စတင်တဲ့တင်းနှင်းတွင်နေမှာကျင်းပတဲ့ဒီရုပ်ောက်ပွဲဖြစ်တာကြောင့်အဝေးရောက်မဲပေးခွင့်လျှောက်ထားသူတွေလည်း2022ခုနှစ်ရုပ်ောက်ပွဲမှာလည်းအ ਨੇ စုံ5ဆလောက်ပိုများလာခဲ့ပါတယ်အခုပထမတစ်ကြော်ရုပ်ောက်ပွဲပြီးသွားတဲ့နောက်ရှေ့သတင်းပတ်မှာဒုတိယတစ်ကြော်ရုပ်ောက်ပွဲကျင်းပတော့မှာဖြစ်ပါတယ်ပထမနဲ့ဒုတိယအကြော်ရုပ်ောက်ပွဲတွေမှာကျင်းပပြီးတဲ့အခါမှာတော့ဝန်ကြီးချုပ်ဘယ်သူဖြစ်လာမလဲလွတ်တော်ကိုဘယ်နိုင်ငံရေးပါတီကထိန်းချုပ်မလဲဆိုတာတွေကိုအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားကတာတိုပစ်ပက်ထိန်းတက်မဇိုင်းတုံအ ਨੇ စုံတစ်စင်းကိုတော့အရှိတ်ကန်းလွန်ဒေသမှာဒီကနေ့ပဲပြစ်ခတ်ခဲ့ပါတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်တောင်ကိုရီးယားဂျပန်နဲ့အမေရိကန်တို့ရဲ့ပူးတွဲစစ်တရေးလေ့ကျင့်မှုပုံစံသစ်ပေါ်မှာမြောက်ကိုရီးယားဘက်ကအလေးနက်ထားပြီးတုံ့ပြန်မယ်ဆိုပြီးတော့ဂရီကူကိုပြုတ်ပြီးတော့နောက်ရက်မှာပဲအဲ့ဒီမဇိုင်းတုံကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်အဲ့ဒီဒုံးကြီးကိုတော့မြောက်ကိုရီးယားနိုင်ငံအရှိတ်တောင်ပိုင်းဂျန်ညွန်မြို့ကနေမနက်9နာရီ5မိနစ်မှာပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ယုံကပြောပါတယ်နောက်ထပ်10မိနစ်ကြာမှာတော့အမျိုးအစားခွဲကြမရတဲ့ပဲထိန်တက်မစ်ဆိုင်းဒုံးတစ်စင်းကိုလည်းထပ်ပြီးတော့ပြစ်ခတ်ခဲ့ပုံရပါတယ်။တောင်ကိုရီးယားစစ်တပ်ဘက်ကအသည့်အနေထားနဲ့စောင့်ကြည့်ပြီးလုံခြုံရေးကိုတိုးမြင့်ထားသလိုအမေရိကန်နဲ့ဂျပန်တို့နဲ့သတင်းအချက်အလက်တွေဖလှယ်ခဲ့တယ်လို့တောင်ကိုရီးယားပူးရဲစီဦးစီးချုပ်ယုံကပြောပါတယ်။တောင်ကိုရီးယားဂျပန်နဲ့အမေရိကန်တို့၃ရက်ကြာလေ့ကျင့်ခဲ့တဲ့ Freedom Age စီရေးလေ့ကျင့်မှုမှာတော့အမေရိကန်လေရင်တင်သင်းမောတွေအပြင်ဖြတ်သင်းမောတွေတိုက်လေရင်တွေနဲ့၃နိုင်ငံစလုံးကရဟတ်ယာဉ်တွေပါပါဝင်လေ့ကျင့်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီစီရေးလေ့ကျင့်မှုတွေကအာရှပုံစံနေတိုးဖြစ်တဲ့ခေါင်းစဉ်တက်ထားပြီးတော့ဒါဟာကိုရီးယားကျွန်းဆွယ်ရဲ့လုံခြုံရေးကိုဖျက်ဆီးနေတာဖြစ်တယ်လို့တရုတ်နဲ့ရုရှားကိုဖိအားပေးတဲ့လေ့ကျင့်မှုလည်းဖြစ်ပါတယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါသေးရှင
်ဖြူအမေရိကန်တန်းကနေတင်းလာနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်13နှစ်အရွယ်ကရင်လူငယ်တဦးရတပ်ဖွဲ့ဝင်စစ်ဆေးနေစဉ်ပြစ်ခတ်မှုဖြစ်ရာကဇွန်လ28ရက်တောက်ကြံနေ့ညနောက်ပိုင်းမှာသိဆုံးခဲ့တဲ့ဖြစ်စဉ်ကိုအသေးချာစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်လို့မြို့တော်ဝန်ကပြောကြားလိုက်ပါတယ်။ဒီမြို့မှာနေထိုင်နေကြတဲ့ကရင်တိုင်းရင်းသားလူမှုအတိုင်းအဝိုင်းကလည်းဒီကိစ္စကိုအသေးချာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုနေကြပါတယ်။
We would like to see the thorough investigations with transparency and we would like
ဒီကိစ္စကိုပွင့်လင်းမြင်သာမှုရှိစွာနဲ့အသေးစိတ်စုံစမ်းစစ်ဆေးတာကိုကျွန်တော်တို့မြင်တွေ့လိုပါတယ်။နောက်ဒီဖြစ်စဉ်မှာတာဝန်ရှိတဲ့သူတွေကိုဖော်ထုတ်ပြီးဥပဒေနဲ့အညီအရေးယူတာကိုလည်းကျွန်တော်တို့မြင်တွေ့လိုပါတယ်လို့ကရင်လူမှုအတိုင်းအဝိုင်းခေါင်းဆောင်တဦးဖြစ်သူလူပွေးတို့ကပြောတော်တာဖြစ်ပါတယ်။တည်ဆုံသွားသူကရင်လူငယ်ညာမွေးဟာပြီးခဲ့တဲ့ရက်ပိုင်းကမှအလဲတန်းအောင်ထားသူဖြစ်တယ်လို့ဆိုပါတယ်။စနေနေ့ညကတော့တည်ဆုံသူညာမွေးအတွက်ယူတီကာမြို့မှာရှိတဲ့ကရင်လူမှုအတိုင်းဝိုင်းပါဝင်ဒေသခံတွေစုဝေးပြီးတော့ဖျောင်းနိုင်မိထွန်းဆူတောင်းပွဲကျင်းပခဲ့ကြပါတယ်။အခင်းဖြစ်စဉ်အနီးနားမှာရှိသူတွေရဲ့မှတ်တမ်းဗီဒီယိုတွေအရသူ့ကိုရဲတပ်ဖွဲ့ဝင်တဦးကဝင်လုံးပြီးဖမ်းဖို့စူးစမ်းစဉ်နောက်ရဲနှစ်ယောက်ရောက်လာတဲ့အချိန်မှာပဲတနတ်တန်ကြားလိုက်ရတယ်လို့ဆိုပါတယ်။တနတ်တန်ထွက်လာတဲ့အချိန်မှာလူငယ်ဟာညီကြီးပေါ်မှာလဲကျနေပြီးဖြစ်တယ်လို့လဲဆိုပါတယ်။နယူးယောက်ပြည်နယ်ဥပဒေအရရတပ်ဖွဲ့ရဲ့လက်ချက်ကြောင့်တည်ဆုံမှုဖြစ်တဲ့အမှုတိုင်းကိုရှင်းနေကြုံယုံကစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်။လူဦးရေ6000ခွဲလောက်နေထိုင်တဲ့ဒီ UTK မြို့မှာကရင်တိုင်းသားတွေအပါအဝင်မြန်မာပြည်ကရွှေပြောင်းအခြေချနေထိုင်သူ4,000လောက်ရှိတယ်လို့မြန်မာပြည်ကဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ The Center အဖွဲ့ကထုတ်ပြန်တဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။
တိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာဆေးရပိပခါတွေပြင်းထန်လာတာကြောင့်အရက်သားတွေထိခိုက်မဲ့အရေးကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကသတိပေးနေပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ရဲ့ဒီကနေ့ထုတ်ပြန်တဲ့လဘက်အစီရင်ခံစာမှာတော့တိုက်ပွဲတွေကျယ်ပြန့်လာတာနဲ့အမျှအရက်သားပြည်သူတွေကာကွယ်စောင့်ရှောက်မှုရရှိရေးအတွက်စိုးရိမ်မှုတွေကြီးထွားလာနေတယ်လို့ပြောဆိုထားပါတယ်။မြေမြုံမိုင်းတွေအပါအဝင်ပောက်ကွဲမှုအန္တရာယ်တွေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေလေကြောင်းကနေဘုံကျဲတိုက်ခိုက်နေတာတွေဆက်ပြီးတော့ဖြစ်ပေါ် ်နေတဲ့အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကလည်းပို့ပြီးတော့မှဆိုးဆိုးဝါးဝါဖြစ်လူကြီး3တန်းကျော်လောက်ဟာပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာဖြစ်ပြီးတော့မကြခင်ကြောက်ရွံ့ထက်မဲ့မိုးရင်းကာလမှာတော့ရာသီဥတုတန်းကိုခံနိုင်ရရှိမဲ့လုံခြုံတဲ့အမိုးကာတွေမရှိဘဲနေထိုင်နေရတယ်ဆိုတာကိုထုတ်ပြန်ထားပါတယ်။ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကလည်းရခိုင်ပြည်နယ်တောင်ပိုင်းငပ်ပလီကမ်းခြေအနီးမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေတစ်နှစ်တခြားပြင်းထန်လာသလိုတန်တွဲလေစိတ်ကိုလည်းပိတ်ထားလိုက်တဲ့အတွက်မြန်မာနိုင်ငံထဲမှာခရီးသွားလာနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိထားသွားလာကြဖို့ပြီးခဲ့တဲ့စနေနေ့ကသတိပေးချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိထားသွားလာကြဖို့အရေးပေါ်သတင်းအချက်အလက်တွေထုတ်ပြန်ချက်တွေကိုနားဆင်ဖို့နဲ့အမေရိကန်တန်ယုံနဲ့အဆက်အသွယ်မပြတ်ဖို့ကိုလည်းထုတ်ပြန်ချက်ထဲမှာတိုက်တွန်းထားပါတယ်ရှင်
။မြန်မာနိုင်ငံမှာကုန်စည်နှုတ်မတည်မငြိမ်ဖြစ်အောင်ဆန်စည်းတွေအစမတန်အကျိုးမြတ်တွေရယူရောင်းချခဲ့တယ်ဆိုပြီးဖန်ဆီးခံထားရတဲ့ဂျပန်နိုင်ငံသားဟီရိုရှိကာမတ်စ်ဒီကမှာဟီရိုရှိကာဆာမတ်စုကိုအစောဆုံးပြန်လွတ်ပေးဖို့ဂျပန်အစိုးရပြောခွင့်ရယူရှိမတ်ဆာဟာယာရှိကစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ်။ AUN Orange အယောင်ဆိုင်ဒါရိုက်တာအသက်53နှစ်အရွယ်ဟီရိုရှိကာဆာမတ်စုလွတ်မြောက်ရေးအတွက်ဂျပန်အစိုးရကဥပဒေအရလိုအပ်တဲ့အကူအညီပံ့ပိုးမှုတွေပေးသွားမယ်လို့ပုံမှန်ကျင်းပတဲ့သတင်းသာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်စစ်ကောင်စီတတ်မှတ်ထားတဲ့ဆန်စည်းတဲ့50ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိဈေးတတ်မှတ်ရောင်းချမှုနဲ့ဟီရိုရှိကာဆာမတ်စုအပါအဝင်ကုမ္ပဏီအမှုဆောင်အရာရှိချုပ်နဲ့အုပ်ချုပ်မှုဒါရိုက်တာ၄ဦးကိုဖမ်းဆီးစစ်ဆင်နေတဲ့အကြောင်းစစ်ကောင်စီကမနေ့ကကြေညာပါတယ်ဒါ့အပြင်တတ်မှတ်ဈေးနှုန်းနဲ့အမျက်တင်ရောင်းချတယ်ဆိုတဲ့ဆန်လုံငန်းရှင်24ဦးကိုဒဏ်ကျေးနဲ့အခွန်စီးမြင့်တင်ကြပြီးဆန်လုံငန်းရှင်ခနဦးကိုလည်းတရားစွဲဆိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ဆန်စီနဲ့တခြားအခြေခံစားကုန်တွေကုန်စည်နှုန်းအစမတန်တက်လာတဲ့နောက်ဆန်စပါးအသင်းချုပ်တာဝန်ရှိသူတွေနဲ့ဆန်လုံငန်းရှင်တွေကုမ္ပဏီအကြီးအကဲတွေစုစုပေါင်း7ယောက်ကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေပါတယ်ရန်ကုန်အယောင်စင်တာအတော်များများမှာတော့ဆန်အိတ်တွေဝယ်လို့မရတော့ပဲအများပြည်သူအနေနဲ့ဆန်စပါးအသင်းချုပ်ကရောင်းချတဲ့ဆန်တွေမှာပဲအိမ်တောင်စုခွဲထားအနေနဲ့ဝယ်ယူနေကြရပါတယ်ဆန်စပါးအသင်းချုပ်ကတော့သူတို့ short ဈေးနဲ့ရောင်းချနေတဲ့ဈေးနှုန်းဟာတနင်္ဂနွေလုံးမှာတပြင်းညီရောင်းချရမယ့်ဈေးဖြစ်တယ်လို့ပြောဆိုနေပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကအွန်လိုင်းရာဇဝတ်ဂိုင်းနေရဲ့လက်ထဲကိုကြာရောက်နေတဲ့မော်ရိုကိုနိုင်ငံသား21ယောက်လွတ်မြောက်ရေးကိုကူညီပေးပါလို့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ Isodet Road ကထိုင်းဝန်ကြီးချုပ်ဆတ်တာတဖစင်ကိုတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဌာနထိုင်းစစ်တပ်ထိုင်းထောက်လှမ်းရေးဌာနနဲ့ဘန်ကောက်မြို့တော်မှာရှိတဲ့မြန်မာတန်ယုံအပါအဝင်ဌာနမျိုးစုံကိုဘန်ကောက်မြို့တော်ကမော်ရိုကိုတန်ယုံကမေလ18ရက်နေ့ကတရားဝင်စာပေးပို့ပြီးတော့အကူအညီတောင်းခဲ့ပေမဲ့ထူးခြားမှုမရှိတာကြောင့်ထိုင်းဝန်ကြီးချုပ်စီကိုအကူအညီတောင်းဖို့ဆုံးဖြတ်ခဲ့တာလို့လည်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်။ထိုင်းနိုင်ငံကအွန်လိုင်းဈေးကွက်ဆိုင်ရာလုပ်ငန်းတစ်ခုမှာလုပ်ငန်းဝင်ကိုစဝင်ဝင်ချင်းလကတလကိုအနည်းဆုံးဘတ်36,500ရမယ်လို့ပြောပြီးတော့နိုင်ငံဖြတ်ကျော်ဒူးစရိုက်လုပ်နေတဲ့တရုတ်ဂိုင်းကွဲကသူတွေကမော်ရိုကိုနိုင်ငံသားတွေကိုဖျားယောင်းခဲ့တယ်ဆိုတာကိုရှင်းပြထားပါတယ်။အဲ့ဒီဂိုင်းကပြန်မေးဆွဲပြီးတော့ငွေညှစ်တဲ့အခါမှာတော့မော်ရိုကိုနိုင်ငံသား9ယောက်ကဆွေမျိုးတွေကငွေပေးလို့ဧပြီလတုန်းကလွတ်လာပေမဲ့ကြံတဲ့သူတွေကတော့ဆက်ပြီးတော့အဖမ်းခံနေရဆဲဖြစ်ပါတယ်။အဲ့ဒီလူတွေကိုညာပြီးတော့ခေါ်တော့ကတော့ဟောင်ကောင်၊ထိုင်ဝမ်နဲ့ထိုင်းနိုင်ငံတွေကိုသွားလည်မဲ့ခီးသွားဟဲ့ဧည့်သည်တွေဖြစ်နေဟန်ဆောင်ပြီးတော့ဖိလစ်ပိုင်ကနေထွက်လာပြီးလှေနဲ့မြန်မာဘက်ကိုသွားခဲ့ကြတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ရခိုင်တောင်ပိုင်းငပ်ပလီကမ်းခြေတစ်လျှောက်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော်တို့ကြားမှာရက်စက်တိုက်ပြင်းထန်နေတဲ့တိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါတယ်။ရခိုင်တောင်ပိုင်းတန်တွဲမြို့ငပ်ပလီကမ်းခြေတစ်လျှောက်မှာတော့စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေကသတင်းတစ်ပတ်ကျော်ကြာဆက်ပြီးတော့မှပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကတန်တွဲမြို့အနီးတစ်ဝိုက်မှာလေကြောင်းနဲ့ဘုံကျဲပြီးတော့တိုက်ခိုက်နေတဲ့အတွက်မနေ့တုန်းကထိခိုက်ဒဏ်ရာရသူတွေရှိပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အလားတူပဲမောင်တော်ဘက်မှာလည်းမြို့သိမ်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံရိုဟင်ဂျာတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့ထားတဲ့ရခိုင်ဘက်ကစီရေးအခြေအနေကိုစံကြောပြောပြပေးပါမယ်။
ရခိုင်တောင်ပိုင်းတန်တွဲမြို့နယ်ကငပလီလေစိတ်ကိုအာရခတပ်တော် AA ဘက်ကဇွန်လ24ရက်မှာတင်လိုက်ပြီးနောက်ငပလီကမ်းခြေတစ်လျှောက်မှာတိုက်ပွဲတွေဒီကနေ့အထိဆက်တိုက်ပြင်းထန်နေတာပါစစ်ကောင်စီဘက်ကတော့တန်တွဲငပလီမှာရေတပ်အင်အားအလုံးရင်းဖြစ်တင်ပြီးခုခံတိုက်ခိုက်နေပါတယ်လက်နက်ကြီးတန်တွေကိုဒီကနေ့အထိကြားနေရတယ်လို့လက်ရှိတန်တွဲမှာရှိနေသေးတဲ့ဒေသခံတအူးက VOA ကိုပြောပါတယ်တိုက်ခိုက်မှာဖြစ်တယ်
တ ကြရတယ်ကြရတယ်လက်နဲ့ကလေးတောင်နေလည်းကြရတယ်လက်နဲ့ကြည့်တယ်နေလည်းကြရတယ်ဒီနေ့ကတော့လည်းနည်းနည်းဒီလောက်ပဲလက်နဲ့ကလေးတောင်ကတော့မကြရသလောက်ပဲလက်နဲ့ကြည့်ရင်လည်းသူတို့ခုနေထားနေတာမျိုးတော့ကြရတာပ
ါလောလောဆယ်သူကိုယ်တိုင်အနေရကိုစိုးရိမ်နေပေမဲ့အခြေအနေတွေကိုစောင့်ကြည့်နေကြောင်းလုံခြုံရေးအရာအမိမဖော်လို့တဲ့အဲ့ဒီဒေတာကန်ကပြောပါတယ်မနေ့ကတန်တွဲမျိုးအနီးနာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တာကြောင်းဒေတာကန်တချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တန်တွဲမျိုးကိုစွန့်ခွာထွက်ပြေးတင်းရှောင်နေတဲ့ဒေတာကန်တူကပြောပါတယ်
လေမနေ့ကအထီးရွှေချောင်းမြင်ကျမတို့ဟိုမြို့နယ်မှာဟိုတမိုင်းကွာမှာဘုံကျဲတယ်ဘုံကြီးကြောင်းကြောင်းဘုံကျဲလိုက်တယ်ရွာကိုလည်းလက်လက်ကြီးနဲ့ကြတယ်နောက်ပြီးတော့ကျမတို့ဒီမြို့တစ်ပေါ့နော်တနဲ့မြို့ရဲ့မြို့အစီမြို့တစ်မြို့တော်ဦးဘုံကြီးကြောင်းဘုံကျဲတယ်ညာရောင်ကြီးဦးဒီစစ်မှုထမ်းအောင်အိမ်ညာရောင်ကြီးဦးအဲ့ဒီနေရာမှာလည်းလက်နဲ့ကြီးနေလောဘုံကျဲတယ်ဂျက်ဖိုင်တာနဲ့လေအဲ့မှာလည်းဘုံကျဲတော့ထိတိုက်တန်ရရလူတွေရှိတယ်ဆိုကျမလည်းသိရပါတယ်
စစ်ကောင်ဆောင်တွေရဲ့အကျိုးစီးပွားတွေရှိနေတဲ့တန်တွဲငပလီကိုအေးအေးလက်ထဲအပါမခံလို့တဲ့စစ်ကောင်စီအနေနဲ့အပြင်းထန်ခုခံနေရသလိုငပလီအခြေဆိုင်ခမာယ966တရင်ဟာလည်းတန်တွဲငပလီလမ်းစုံမှာရှိတဲ့ခလာယ55တရင်နဲ့ပူးပေါင်းထားတယ်လို့ဒေသခံတွေကပြောပါတယ်။အေးအေးဘက်ကတော့ခလာယ55တရင်ကိုထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့ငပလီကမ်းခြေတိုက်ပွဲတွေဟာမြို့အနီးအနားကိုရောက်ရှိလာတာကြောင့်မြို့ပေါ်မှာကြန့်ရှိနေသေးတဲ့ဒေသခံတွေဟာလည်းဆက်လက်ထွက်ပြေးတင်းရှောင်နေကြရတယ်လို့တန်တွဲမျိုးပေါ်ကထွက်ပြေးတင်းရှောင်လာတဲ့အမျိုးသမီးတူဦးကပြောပါတယ
်။အဝတ်တွေကိုတခုနဲ့ထွက်ပြေးလာရတာအကိုကြီးတန်တန်းမာကလေဟိုမျိုးထဲမှာမဖြစ်ဆိုပေမဲ့ဒေသခံကလေအယောက်တရာမှာ60ရာခိုင်နှုန်းလောက်ကမရှိတော့ဘူး။တောင်းခံပြီးသေးတယ်ပေါ့အကိုကြီးဒါပေမဲ့ကလေးတွေပညာရေးရှိသေးတော့ကျွန်မလည်းထွက်လာချက်လိုက်တော့တယ်
။အခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်တန်တွဲလေစိတ်ကိုပိတ်ထားလိုက်ပြီးဖြစ်တဲ့အတွက်မြန်မာနိုင်ငံအတွင်းခီးသွားနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိထားသွားလာကြဖို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကဇွန်လ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်မောင်တော်မျိုးကိုလည်းပြီးခဲ့တဲ့လကတည်းကအေအေဘက်ကမြို့သိမ်းတိုက်ပွဲအဖြစ်ထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့အထိဖြစ်ပါတယ်။ဒါပေမဲ့လည်းမောင်တော်မျိုးနယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေတာကြောင့်မောင်တော်အခြေအနေကိုသိရဖို့ခက်ခဲနေတာပါ။ဒီကနေ့ VOA ကလက်ခံရရှိတဲ့ဗီဒီယိုဖိုင်တစ်ခုမှာတော့ယာနဲ့ချီတဲ့မောင်တော်မျိုးဘော်ကဒေသခံရိုညာတွေဘေးလွယာကိုထွက်ပြေးနေကြတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းရခိုင်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီနဲ့ AA နှစ်ဖက်စလုံးကသတင်းကြေညာချက်တစုံတရာထုတ်ပြန်ထားတာကိုမတွေ့ရသေးပါဘူးခင်ဗျာ
။ဒါကတော့ရခိုင်ဘက်ကစီးရေးအခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တစ်တုံညာနှစ်ခုစစ်စင်ရေးပြန်ပြီးတော့ဒုတိယအဆင့်စတဲ့6ရက်အတွင်းမှာပဲစစ်ကောင်စီရဲ့တပ်စခန်း30ကျော်ကိုသိမ်းယူနိုင်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။တတုံညာနှစ်ခုစစ်စင်ရေးဒုတိယအဆင့်စတင်ခဲ့တဲ့6ရက်အတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနဲ့မန္တလေးတိုင်းနယ်မှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီးတော့စစ်ကောင်စီရဲ့တပ်စခန်း30ကျော်ကိုသိမ်းယူနိုင်ခဲ့ပါတယ်လို့ TNL ပြောခွင့်ရက VOA ကိုပြောပါတယ်ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တဲ့အတွက်အရက်သား2000နီးပါးအသက်ဆုံးခဲ့ရတယ်လို့လည်း TNL ကသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်မြောက်ပိုင်းနဲ့မန္တလေးတိုင်းဘက်ကစစ်ရေးပြည်ပခအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါမယ်
ဇွန်လ25ရက်နေ့ကစတင်ခဲ့တဲ့2029စစ်စင်ရေးဒုတိယအဆင့်တိုက်ပွဲတွေဟာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနောင်ချိုမိုးမိတ်နဲ့မန္တလေးတိုင်းကမိုးကုတ်မြို့နယ်စတဲ့မြို့နယ်၄ခုမှာဆက်လက်ဖြစ်ပွားနေပါတယ်အလားတူစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တက်အကြားတိုက်ပွဲတွေပြန်စတင်နေပြီးဇွန်လ29ရက်နေ့ကဆိုရင်လာချိုသိန်းနီလမ်းက12မိုင်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတောင်မျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေရည်ဦးက VOA ကိုအခုလိုပြောပါတယ
်ဒီကနေ့ကျွန်မစီမှာတက်လာတဲ့တိုက်ပွဲသတင်းအရဆိုရင်ဒီကြောင်မဲဘက်မှာကတိုက်ပွဲဖြစ်တယ်နောင်ချိုမြို့ပင်မုတ်ကုံမုတ်မိတ်ဒီဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ကြောင်မဲမှာတော့ဒီစစ်ကောင်စီရဲ့ခမာယ9/3နဲ့9/2မှာတိုက်ပွဲတွေပြင်းထန်နေပါတယ်နောင်ချိုဘက်မှာတော့လက်ရှိဒီစကားစားရဲ့6/6စခန်းမှာတိုက်ပွဲပြင်းထန်နေပါတယ်။မုတ်ကုတ်မှာဆိုရင်မနေ့ကဒီရွှေတရားဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်။ငါးစီတီဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။မုံမိတ်ဘက်မှာဆိုရင်မနေ့ကတော့ဒီညောင်နီဘက်မှာတော့တိုက်ပွဲပြင်းထန်နေပါတယ်
။2029စစ်စင်ရဲ့ဒုတိယအဆင့်ရဲ့တိုက်ပွဲ6ရက်တာကာလအတွင်းစစ်ကောင်စီတပ်စခန်း30ကျော်ကိုသိမ်းယူနိုင်ခဲ့ကြောင်းလည်းသူကအခုလိုပြောပါတယ်
။လက်ရှိဒီ6ရက်တာတိုက်ပွဲအတွင်းမှာဆိုရင်ဒီစစ်ကောင်စီရဲ့တပ်စခန်း32ခုပေါ့နော်။ကျမတို့သိမ်းပိုင်နိုင်ခဲ့တယ်
။ဇွန်လ30ရက်နေ့ညကကြောင်မဲမြို့ One Love Hotel အနီးကိုစစ်ကောင်စီဘက်ကတိုက်လေယာဉ် Jet Fighter နဲ့ပေါင်900ဘုံချခဲ့တာကြောင့်အရဲသားလူနေအိမ်20ခန့်ပျက်စီးပြီးအရဲသား3ဦးထိခိုက်ခဲ့ကြောင်းလွေရည်ဦးကပြောပါတယ်။ကြောင်မဲမျိုးကန်တူဦးကတော့မင်းညကစစ်ကောင်စီရဲ့လေကြောင်းကဘုံကျဲတဲ့အခြေအနေကိုအခုလိုပြောပါတယ်
့မင်းရလာပြီဝမ်းလာခဲ့တဲ့ပုံချသွားလေကျွန်တော်ရက်ွက်တယ်ပဲတလုံးနဲ့ပါအပြစ်ကျတော့အဲဝမ်းလာခဲ့တယ်လဲဆောက်ဦးတော့ပြူမကြောက်သွားလေအခုလုံးမှန်နေကွာဗရင်းမောက်တွေကပြူမူးတွေပွင့်သွားလို့ပါပဲတော့ဝမ်းကျေရတော့ဟိုကျွန်တော်ဒီအေယာမဥနာအေယာသူရှေ့ရအေယာတော့ပြားကျသွားတာပဲကျန်တယ်တော့ကိုယ်ခေါင်းမူးတွေပွင့်ပါလေပွင့်ပေါ့ပပလည်းအိမ်ထဲကကုန်သွားတချို့နည်းနည်းတော်တော်လှမ်းလိုက်အိမ်ကြီးတမအူမှန်နေပါတက်ထားတဲ့အိမ်ကတော့ကိုယ်မှန်နေကွဲကုန်တာလေဒါမဲ့လူရတာပေကြောင်းကြီးအိမ်မှာပုံကြတာ
တခြားကြောင်မဲဒေတာကန်တူကတော့ဘုံကြပြီးတဲ့နောက်ကြောင်မဲမြို့မှာအသွားလာမရှိသလောက်ဖြစ်သွားသလိုမြို့ကန်တော်တော်များများကလည်းမြို့ကိုဆွန့်ခွာတာတွေပုံများလာကြောင်ပြောပါတယ
်မနေ့ညတကောင်ကကျက်လီနဲ့သုံးချတော့လူတွေကတစ်မြို့လုံးလမ်းဖြတ်ပြီးတော့မှမြို့ထဲမှာလူကိုမရှိသလောက်ဖြစ်သွားပြီပုံပြီးတော့ထွက်ခွာကြတာပါတော့ပေါ့နေအဲ့မြို့မှာဘိုလ်ချက်ပြီးတော့မှတိုက်ပွဲဖြစ်နေတော့အရက်ရှင်းနေတာပေးပတ်လေကြေးရော်လေးကိုလူတွေကထွက်ခွာတော့ကြပါဒီနေ့အချိန်တွေကနိုင်ဝက်တနိုင်အဲ့လိုမျိုးလက်နေကြီးပြတ်တန်တော့ကြားတယ်ခါတိုင်းရက်လို့ဆက်တိုက်ဆက်တိုက်မရှိတော့တော့ဘူးတန်းနေ
ပြင်ဦးလွေမန္တလေးစားတဲ့မြေပြန့်တဲ့နီးတဲ့နောင်ချိုမိုးကုတ်မျိုးကဒေသခံတော်တော်များများဟာလည်းမျိုးကိုဆွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြသလိုတိုက်ပွဲကြောင့်လမ်းခီးမှပိတ်မိနေသူတွေလည်းရှိပါတယ်ဇွန်လ29ရက်နေ့ကနောင်ချိုမျိုးမိသက်ယုံအနီးဘုံကျဲတိုက်ခိုက်ခံရမှုကြောင့်လူနေအိမ်ရှင်းလုံးပျက်စီးခဲ့ကြောင်းနဲ့တိုက်ပွဲဖြစ်ပွားပြီး6ရက်အတွင်းလေချောင်းကနေဘုံကျဲတာလက်နက်ကြီးထိမှန်တာတွေကြောင့်အရသာပြည်သူ22ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ30လောက်ရှိတဲ့အကြောင်း DNL ကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲတွေအတွင်းထိခိုက်သေးကြတာတွေနဲ့ပတ်သက်လို့နယ်မြေအခြေအနေအရ VOA ကတိကျအတည်ပြုလို့မရသေးသလို DNL နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။တကြောပြန်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတချို့ထိခိုက်သေးဆုံးမှုတွေရှိနေပြီးလုံခြုံရေးအရစိုးရိမ်စရာအန္တရာယ်ရှိနေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကဒီကနေ့ထုတ်ပြန်တဲ့လစဉ်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့1320စစ်စင်ရေးဒုတိယအဆင့်ပြန်ဆတဲ့6ရက်တည်းမှာပဲစစ်ကောင်စီတပ်စခန်း30ကျော်တိမ့်ပိုင်နိုင်ခဲ့တဲ့သတင်းကိုကိုငိမ့်ချန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာမကြုံစဘူးစိုးရိမ်ရေမတ်အထက်ကျော်တဲ့အထိရေပင်းအန္တရာယ်တွေနဲ့ကြုံတွေ့နေရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်မေခမလိခမြစ်စုံနယ် AR မြစ်ရေကတချိန်တုန်းမြင့်တက်လာတဲ့အတွက်မြကြီးနားနဲ့ဝိုင်းမော်ဘက်မှာတော့ဒေသခံပြည်သူတောင်းနဲ့ချီပြီးတော့ဘေးလွယာကိုမပြေးနိုင်မဲနဲ့ပိတ်မိနေပါတယ်လို့ကုညီကယ်ဆယ်ရေးစေတနာဝန်ထမ်းတွေက VOA ကိုအခြေအနေပြောပြပါတယ်ကချင်ပြည်နယ်အတွင်းမှာနှစ်ပေါင်းများစွာအတွင်းဆိုးဆိုးဝါးဝါရင်ဆိုင်ကြုံတွေ့နေရတဲ့ရေပင်းအန္တရာယ်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကပြောပြပေးပါမယ်ရှင
်ဇွန်လ30ရက်မနေ့ညနေကလေးကမေခမလိခမြစ်စုံမှာရှိတဲ့ AR မြစ်ရေတွေစတက်လာပြီးတော့မြစ်ကြီးနားမြို့ရဲ့၃ပုံ၂ပုံလောက်ဟာအခုအချိန်မှာရေနစ်မြုပ်နေတဲ့အခြေအနေရှိနေတယ်လို့ဒေသခံတွေကပြောပါဗျ။ဒီကနေ့ညနေပိုင်းကမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးထုတ်ပြန်ချက်အရလက်ရှိမြစ်ကြီးနားမြို့မှာ AR မြစ်ရေဟာစိုးရိမ်ရေမတ်အထက်၅ဘေကျော်ရောက်ရှိနေပြီလို့ဖော်ပြထားပါဗျ။ဒါအပြင်နောက်ထပ်နှစ်ရက်အတွင်းနှစ်ပေလောက်အထိကိုဆက်လက်မြင့်တက်လာနိုင်တယ်လို့လည်းဖော်ပြထားပါတယ်။လက်ရှိမှာတော့မြစ်ကြီးနားမြို့ကမြစ်ကမ်းအနီးနဲ့မြေနေမိုင်းမှာရှိတဲ့ကြက်ပေါင်ချမ်း၊ခေမာတီရီ၊ရမ်ဘူး၊စီတာပူ၊လေကုံ၊ရွှေညောင်ပင်စတဲ့ရက်ကွက်ပေါင်း9ခုထပ်မနည်းရေနစ်မြုပ်နေပြီးကယ်ဆယ်ရေးအင်အားမလုံလောက်တဲ့အတွက်ပိတ်မိနေသူတွေအများပြားရှိနေတယ်လို့ပေးဆက်သူလူမှုကွန်ရက်အသင်းဥက္ကဋ္ဌက VOA ကိုပြောပါတယ်။
အရင်တိုင်းကသုံးပုံနှစ်ပုံတော့ကကျွန်တော်တို့ဒီဒုက္ခကြုံနေကြီးရိုးရသုံးပုံနှစ်ပုံအရင်ပိုင်းကအကုန်လုံးကအကုန်လုံးကတောက်လျှောက်တင့်နေတယ်ဒီပဏိညေလုံးနဲ့ပဏိညေလုံးနဲ့ဘာလို့ကဲတဲ့ရင်းအားနဲ့ရိုးလူကြီးနဲ့မမျှတဘူးဖြစ်နေတယ်ပြည်လမ်းပေါ်မှာကိုတချို့နေရာမှာ5ဘီ6ဘီရောက်နေတာနော်တချို့နေရာတွေကသုံးလုံးကိုမြေပေါက်တဲ့နေရာတွေပေါ့အဲ့ဒါမျိုးတွေသုံးညားတဲ့အခြေအနေရှိပါလေကြမိုးကလည်းရွာနေတော့မှာက
ြရေတွေပက်လေဝိုင်းနေတဲ့အတွက်အနောက်လေကုန်းရက်ကွက်မှာပိတ်မိနေသူဝိုင်းမော်စစ်ရှောင်းမျိုးသမီးတူကသူတို့နေတဲ့ဖုန်ကြီးကျောင်းမှာလူတရာကျော်ပိတ်မိနေတယ်လို့ VOA ကိုအခုလိုပြောပါတယ်
။အစီအစီဘူးလေဒီကြီးတော်မိတော်မကြီးဆောင်းနေအများကြီးရကျော်လို့ရှိတဲ့အချိန်ကြီးကမြုပ်နေပြီကျဖုန်ကြီးကျောင်းမြုပ်နေပြီတစ်ဖြစ်ဒီတစ်ဖြစ်နဲ့ဖြစ်ပဲရှိတော့တာချင်းအထဲဝင်ဖို့ဟုတ်အနောက်တဲ့ကွန်မြူနီယေမြင်းရဲ့ဖုန်ကြီးကျောင်းချင်းဘုံကြီးကျလာတာထွက်ဖို့မရတော့အဲ့လိုမျိုးဖြစ်သွားကြ။မိုးလည်းရွာလည်းချင်းအခုဒီမှာမိနေတဲ့ကြီးညာအဲ့ဒီဖုန်ကြီးကျောင်းမှာလူတရာကျော်လို့ရှိရချင်း
နောက်ထပ်ပိတ်မိနေသူတူကတော့မြစ်ကြီးနားရေပေးကြောင့်တဦးသေးဆုံးတယ်လို့ကြားရပြီးကယ်ဆယ်ရေးတောင်းခံထားပေမဲ့မနက်ပိုင်းထိမရောက်သေးဘူးလို့အခုလိုပြောလာပါတယ်
။တို့တို့ရဲ့ကျွန်တော်ဒီခုထိကိုပိတ်မိနေတော့မယ်။ဒီကနေရာလောက်မြုပ်တယ်ဆိုတော့ဆက်လို့မရဘူးဗျ။ကယ်ဆယ်ရေးရတောင်းတော့ ။ညောင်ကတော့မိသားစုဆက်တဲ့ခါကျတော့လွယ်လေကုန်းနဲ့ဟွာပေါ့။ကျောင်းဝင်ပဲ့နေရလို့ပေါ့။ခမတီရဲကအနောက်ကျမှဆိုသူတိမလာသေးဘူး။ကျွန်တော်ဒီထဲမှာ၃ယောက်လောက်ပြိမိနေရဗျ။တခြားပဲ ready ရောဘယ်လောက်ပြိမိနေလဲရောမသိတော့ဘူး။တယောက်သေးဆုံးတယ်လို့တော့
ကချင်ပြည်နယ်မှာရေပေးကြောင့်ထိခိုက်သေဆုံးတဲ့ဥယေကိုတပ်ဆိုင်ရာကထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူး။ပိတ်မိနေသူတွေကိုကယ်ဆယ်နိုင်မှုလှေတွေအလုံးလောက်မရှိဘူးလို့ပရဟိတအသင်းတွေကပြောပါရယ်။မြေကြီးနားမြို့အပြင်ဝိုင်းမော်တနိုင်းဘက်ကအနေမိုင်းရက်ကွက်တွေလည်းရေကြီးရေရှမ်းနေတယ်လို့ဆိုပါရယ်။လက်ရှိမှာဆိုရင်မြို့ရဲ့ဖုန်ကြီးကျောင်းအဆောက်အဦနေရာလွတ်တွေမှာကယ်ဆယ်စခန်းတွေဖွင့်နေထားပြီးပြောင်းရွှေ့ထားကအရေးပေါ်အကူအညီတွေလည်းလိုအပ်နေတယ်လို့ပရဟိတအသင်းတွေကပြောပါရယ်။မြေကြီးနားမြို့ရေပေးတင့်သူအရေးအတွက်တပ်တောင်းထက်မင်းရှိတယ်လို့ရွှေမြစ်တာလူမှုကူညီအသင်းက VOE ကိုပြောပါတယ်
။ကျွန်တော်ကဲစဲနေသေးပေါ့။ဒီနေ့ဆိုလူကြီးတောင်းကနာတော့ရှိသေးမထက်တိုက်ဆိုတော့လောလောဆယ်အောက်ထပ်ကပြုတ်သွားတော့အပေါ်ထပ်မှာတက်ပြီးတော့စုပြီးမှဒီနေကြကလေးတွေပေါ့။အဲ့ဒါလေးတွေမှာကျွန်တော်တို့ကလည်းတော့ပြီးမှဆယ်ဖုတ်ခဲ့တာပေါ့။2004ခုနှစ်တော့အဲ့ဒီတော့တခါဒီမျိုးစုံမှုရဲ့ဒီအဲ့ဒီတော့လောက်ကြီးမဆိုးဘူးဆရာမကိုကပုံဆိုးတယ်။ဒီဘိုးဆက်မပြရွာတာတောင်းပေါ်ဘူတာဘက်မှာရေထဲတော်နေပြိုတယ်လို့ကျွန်တော်လည်းအဲ့လိုတော့တင်းရရှိတယ်။ရေခဲကော3000တောင်မှပြိုတယ်လို့အဲ့လိုပြောတယ်။ဘိုးကလည်းရွာနေသေးဆိုတဲ့ခါကျတော့ဒီကပိုဆိုးသွားတာပေါ့။
မြေကြီးနားမြို့မှာလွန်ခဲ့တဲ့2004ခုနှစ်တုန်းကလည်းအခုလိုရေပေးကြုံခဲ့ဘူးပေမဲ့အခုလောက်ထိမဆိုးဝါးဘူးလို့ပြောပါရယ်။မိုးစလဌာနကတော့ ARI မြေရေဟာစိုးရင်ရေမတ်ထက်5ပေကနေ9ပေအထိမြင့်တက်နေမဲ့အခြေအနေဟာနောက်ထပ်နှစ်ရက်အတွင်းဆက်ပြီးတော့တည်ရှိနေမှာဖြစ်တယ်လို့လည်းသတိပေးထားပါရယ်။ဒါအပြင်ကချင်မှာ ARI မြေရေကြီးမှုကြောင့်လာမယ့်ရက်ပိုင်းတွင်ချင်းတွင်းမြစ်မှာပါစိုးရင်ရေမက်အထက်ကြော်လွန်နိုင်ခြေရှိနေပြီးဗမော်၊ရွှေကူ၊ကတား၊ခန်ဒီ၊ဟုံမလင်းဖောင်းပြင်းမျိုးတွေမှာပါရေကြီးမဲ့အနေအကိုထုတ်ပြန်ချက်မှာသတိပေးထားပါဗျ
။ဒါကတော့ကချင်ပြည်နယ်ဘက်မှာမကြုံစဘူးစိုးရင်ရေမက်အထက်မြစ်ရေတွေမြင့်တက်နေတဲ့အတွက်ဒေသခံပြည်သူတောင်းနဲ့ချီပြီးတော့ရေပေးတင်နေတဲ့အခြေအနေမခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အိန္ဒိယချင်းထိုင်းနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့မြန်မာနိုင်ငံသား6000နီးပါးဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။ဘန်ကောက်မြို့တော်အပါအဝင်ထိုင်းနိုင်ငံရဲ့နေရာတော်တော်များများကိုမကြသေးခင်တုန်းကထိုင်းအာဏာပိုင်တွေရဲ့ရှောင်တခင်စစ်ဆေးမှုတွေထဲမှာတော့မြန်မာနိုင်ငံသား6000နီးပါးအပါအဝင်တရားမဝင်အလုပ်လုပ်ကိုင်နေတဲ့နိုင်ငံသားသား8000လောက်ကိုဖမ်းဆီးရမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ဒီလာဆန်းပိုင်းကနေစပြီးတော့ဈေးတွေဆောက်လုပ်ရေးလုပ်ငန်းတွေအလုပ်သမားတန်းရတွေအပါအဝင်နေရာပေါင်း200ကျော်ကိုထိုင်းအာဏာပိုင်တွေကရှောင်တခင်ဝင်ရောက်စစ်ဆေးခဲ့ပြီးတော့သတင်းသုံးပတ်အတွင်းမှာပဲတရားမဝင်အလုပ်သမားတောင်းနဲ့ချီပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်
။ထိုင်းအလုပ်သမားဝန်ကြီးဌာနအလုပ်ကိုင်ဦးစီးဌာနလူဝင်မှုကြီးကြပ်ရေးဌာနရဲဌာနအပါအဝင်ဌာနဆိုင်ရာပေါင်းစုံကဝန်ထမ်းတွေဟာဘန်ကောက်ရရှ်ပူရီခရိုင်ဥတောင်းဌာနီခရိုင်ချန်ချင်ဆောင်းခရိုင်တွေကဈေးတွေစောက်လုပ်ရေးလုပ်ငန်းတွေအလုပ်သမားတန်းရတွေစတဲ့နေရာပေါင်း200ကျော်ကိုသုံးပတ်ကျော်အတွင်းဝင်ရောက်စစ်ဆေးဖမ်းဆီးခဲ့ရမှာတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေအထောက်အထားမပြည့်စုံသူတွေတောင်းနဲ့ချီပြီးဖမ်းဆီးခံခဲ့ရပါတယ်။အခုလိုမျိုးတောင်းနဲ့ချီရှိတဲ့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ထိုင်းနိုင်ငံအလုပ်ကိုင်ဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာဆွန်ချိုင်းကတော့အခုလိုပြောဆိုသွားပါတယ
်။ဒီတော့သူทางประเทศนะครับโจมตีนะครับโดยกฎหมายฉบับนี้นะครับได้มีการยกเลิกกฎหมาย2ฉบับด้วยกันของเรานะฉบับแรกก็คือตัวพระราชบัญญัติการทํางานของคนต่างด้าวปี2551
ท้ายลงตมาวินญีฐานะอนิเนี่ยอะคุโลမျိုးနိုင်ငံတဝန်းလုံးမှာပြက်နက်နေတဲ့တရားမဝင်အလုပ်သမားတွေကိုစီစစ်ဖို့လှုံ့ဆော်ခဲ့ရတာကတော့လူကုန်ကူးမှုတွေကိုထိန်းချုပ်နိုင်ဖို့နဲ့ထိုင်းနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ချက်ရေးလုပ်ငန်းတွေမှာအားနည်းချက်တွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေခံနေရတဲ့အတွက်လူပုံကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုထိန်းချုပ်နိုင်ဖို့လှုံ့ဆော်ခဲ့တာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းတရားမဝင်အလုပ်သမားတွေကိုဖမ်းဆီးနိုင်ရေးရက်ပေါင်း120စီမံချက်စပြီးအကောင့်ထဲပေါ်ရမှာ24ရက်အတွင်းမှာမြန်မာအပါအဝင်နိုင်ငံသားအလုပ်သမား8000နီးပါးဖမ်းဆီးရမိခဲ့တယ်လို့လည်းဆိုပါတယ်။ဒီထဲမှာမြန်မာ6000နီးပါးပါဝင်ပြီးလူဦးရေအများဆုံးဖြစ်ပါတယ်။ဒီစေအဖွဲ့တွေကဖမ်းဆီးခဲ့သူတွေထဲမှာမြန်မာလူသား98,868ဦးအပါအဝင်တမောရီးယားအလုသမား11,913ဦးလာအိုအလုသမား9,582ဦးဗီယက်နမ်အလုသမား22ဦးနဲ့တခြားနိုင်ငံသားအလုသမား2,424ဦးတို့ကိုဖမ်းဆီးစစ်ဆေးခဲ့ပြီးတချို့ကတော့ဒဏ်ကြေးပေးဆောင်ခံခဲ့တာတွေတချို့ကတော့နေရပြန်ပို့တာအပါအဝင်အရေးယူခံရမှာဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့မြန်မာနိုင်ငံသားတောင်းနဲ့ချီဖမ်းရတဲ့တဲ့ရင်ဖမ်းခံရတဲ့တဲ့ရင်မအေးမှပြောပြပေးခဲ့တာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဆက်သွဲမေးမြန်းကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့3နှစ်တာကာလကျော်အတွင်းမှာတော့မြန်မာစစ်ကောင်စီတပ်ကအရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတော့ကျူးလွန်ခဲ့တဲ့နိုင်ငံတကာစစ်ရာဇဝတ်မှုနောက်လူသားတုတရလုံးကိုချိန်ချောက်တဲ့ရာဇဝတ်မှုတွေကိုရည်ရွယ်ချက်ရှိရှိနိုင်ငံတော်ဝန်ကျူးလွန်တဲ့အဆင့်ရောက်လာတဲ့အချက်အလက်အထောက်အထားတွေအခိုင်အမာရှိထားပါတယ်လို့ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီလိုမျိုးစစ်ရာဇဝတ်မှုတွေကျူးလွန်နေတဲ့စစ်ကောင်စီနဲ့လက်ဆွဲနှုတ်ဆက်တာမျိုးမလုပ်ဘဲနဲ့ထိရောက်တဲ့နိုင်ငံတကာဥပဒေရန်နရားတွေကိုတုံးပြီးတော့စစ်ကောင်စီကိုပူးပေါင်းဖိအားပေးဖို့တင့်တယ်လို့လည်းသူကအကြံပြုပါတယ်လူခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကို Washington DC ရဲ့ VOA ရုံးချုပ်မှာ VOA မြန်မာပိုင်းကမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းထားပါတယ်
လူခွေရေးဝင်ကြီးဆိုတဲ့အတိုင်းကျမကတော့လူခွေရေးနဲ့ပတ်သက်ပြီးတော့အဓိကမေးချင်တာဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံကတော့ဒါလူခွေရေးနဲ့ပတ်သက်လာလို့ရှင်အရင်ကတည်းကမှတ်တမ်းသိကောင်းခဲ့တဲ့နိုင်ငံတော့မဟုတ်ပါဘူး။ဒါပေမဲ့ဒီပြီးခဲ့တဲ့2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကစလို့တော့ဒါလူခွေရေးချိုးဖောက်မှုတွေကပိုပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ပိုပြီးတော့ကြက်ကြက်ပြက်ပြက်ဖြစ်လာတယ်။အချက်လက်တွေအထောက်ထားတွေလည်းဒါသတင်းမီဒီယာတွေမှာရောဒါကုလသမဂ္ဂအပါအဝင်လူခွေရေးအဖွဲ့တွေပြည်တွင်းပြည်ပလည်းဒါတွေကိုထောက်ပြတာတွေရှိတယ်ဆိုတော့လူခွေရေးအခြေအနေတွေပို့ပြီးတော့ဆိုးဝါးလာတယ်ဆိုတော့ဟိုအားလုံးသိကြတဲ့အချက်ပေါ့လေဒါပေမဲ့ဒီလိုဆိုးဝါးလာတဲ့အခြေအနေတွေကအခုအချိန်မှာဘလောက်ထိစိုးရိမ်စရာအခြေအနေကိုရောက်လာတယ်လို့ပြောလို့ရမလဲရှင
်ဟုတ်ကဲ့မြန်မာနိုင်ငံနဲ့လူခွေရေးအခြေအနေကတော့အမြင်သမိုင်းစဉ်တစ်လျှောက်လုံးမှာချိုးဖောက်ခံရတဲ့အခြေအနေမျိုးကြုံတွေ့ခဲ့ရတာပါအဲ့တော့အခုကာလအတွင်းမှာတော့ပုံမဆိုးဝါးတယ်လို့ကျွန်တော်ပြောလို့ရတယ်အထူးဖြင့်စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပထမအဦးဆုံးကတော့ဒီငင်းကျန်းစွာဆန္ဒပြတဲ့သူတွေကိုရရက်ဆက်ဖြိုခွင်းတာအမျိုးသမီးတွေကလေးတွေလူငယ်တွေအကုန်လုံးတပ်ဖြတ်တာတွေဖမ်းဆီးရတယ်စတင်ခဲ့ပါတယ်အားလုံးအသိပါဒါပေမဲ့အခုကြတော့ကျွန်တော်တို့ဘာလေးဖြစ်လာလဲဆိုရှင်တော့ဒီလက်နက်ကင်စန့်ကျင်မှုတွေရှိလာတယ်ဒီချိန်မှာလည်းကျွန်တော်တို့တိုင်းပြည်ရဲ့အခြေအနေကဒီလက်နက်ကင်ပြိပကအခြေအနေကိုနေရာတိုင်းမှာရောက်ရှိနေတဲ့ကာလမျိုးဖြစ်နေအဲ့တော့ဘာလေးကျွန်တော်တို့ကြုံတွေ့ရလဲလမ်းပေါ်မှာဆန္ဒပြတဲ့နိုင်ငံရေးတက်ကြွသူကိုပဲဖြိုခွင်းတာမဟုတ်ဘဲနဲ့အရက်သားတွေကိုရွေချက်ရှိရှိနဲ့ကျူးလွန်တဲ့အစဉ်ကိုရောက်သွားပြီပြောမယ်ဆိုရင်တော့လူခွေချိုးဖောက်မှုကိုကြော်လွန်ပြီးတော့နိုင်ငံတကာတတ်မှတ်ထားတဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေချိုးဖောက်မှုတွေနိုင်ငံတကာလူခွေဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့အစဉ်ရောက်နေပါပြီ War Crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုအခုဆိုကျွန်တော်တို့ဖြစ်ပျက်နေတတ်ဖြတ်နေတာဒါတွေကအထောက်ထားပဲတစ်ချိန်တည်းမှာလည်းအရက်သားပြည်သူတွေကိုနေရာနှက်ဘုံကျဲတပ်ဖြတ်တွေ့သည်များအိမ်နေမိရှုတဲ့အစ်စ် Crime Against Humanity ဆိုတဲ့အစ်စ်ကိုပါရောက်ရှိနေတယ်။အဲ့တော့ကျွန်တော်ပြောချင်တာကမြန်မာနိုင်ငံကတမိုင်းစဉ်တစ်လျှောက်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတော့မှတ်တမ်းကနေအခုဆိုတော့နိုင်ငံတကာရာဇဝတ်မှုတွေကိုအချမ်းဖက်စစ်တပ်ကရွေချက်ရှိရှိနဲ့ကျူးလွန်နေတဲ့အစ်စ်ကိုရောက်ရှိနေတာစိတ်မကောင်းစရာတွေ့နေရပါတယ်။
တိုက်ပွဲတွေကလည်းတနိုင်ငံလုံးတိုင်းတာနဲ့ခြေပြန့်လာတယ်။အခုဆိုလို့ရှိရင်မြို့နယ်အများစုမှာတိုက်ပွဲမရှိတဲ့ data ဆိုတာမရှိသလောက်ပဲဒါလေးလာသူတည်တနာစစ်တမ်းတွေမှာဆိုလို့ရှိရင်လည်းဒီ3နှစ်တာကာလအတွင်းမှာတိုက်ပွဲပေါင်းတောင်းနဲ့ချီပြီးတော့ဗောနော်ဖြစ်ခဲ့တယ်ဆိုတာတွေထောက်ပြတာတွေရှိပါတယ်ဆိုတော့ဒီလိုတိုက်ပွဲတွေကျေလာပြန့်လာတာနဲ့အများကျေးရွာတွေမှာအရက်သားပြည်သူတွေထွက်ပြေးရတယ်အိုးအိမ်တွေကိုစွန့်ခွာရတယ်ဆိုတော့သူတို့ရတာအခြေခံအခွင့်အရေးကိုစတင်ပြီးတော့ဆုံးရှုံးကြရတာပါပဲဆိုတော့အဲ့ဒီနောက်တစ်ဆင့်ကိုမှဒါအတိအဓမ္မခေါ်ဆောင်ခံရတာစစ်သားစုဆောင်တာအစလို့เนาะဖန်စီစစ်စေးစသဖြင့်ပေါ့ဒါတွေကလည်းမျိုးစုံကြုံကြရတယ်ဆိုတော့ဒီလိုမျိုးကြုံတဲ့အခါတွေဖြစ်လာတဲ့အခါမှာဒီနစ်နာတဲ့အယက်သားပြည်သူတွေအတွက်တရားမျှတမှုရဖို့နာအတွက်ဒီ NUG လူခွင့်ရေးဝန်ကြီးဌာနအနေနဲ့ဩဒီပြည်သူတွေဘက်ကနေပြီးတော့ဘယ်လိုကူညီရက်တည်ပြီးတော့ဆောင်ရွက်ပေးနိုင်တာတွေရှိပါသလဲရှင
်ကျွန်တော်အမှန်တရားနဲ့တရားမျှတမှုဖော်ဆောင်မှုအတွက်ကတည်တည်အထောက်ထားအများကြီးလိုအပ်ပါတယ်ကျွန်တော်တရားဥပဒေရအရေးယူဆောင်ရွက်မယ်ဆိုရင်အမှုဖွင့်ရတော့မယ်အဲ့ဒီမှုဖွင့်မယ်ဆိုလို့ရှင်လေလိုအပ်တဲ့တက်သေးအထောက်ထားဒါနဲ့ပတ်သက်တဲ့တက်သေးကံအချက်လည်းမရှိလို့ရှင်လေဘလောက်ပဲဖြစ်ခဲ့ဖြစ်ခဲ့တရားစီရင်တဲ့နေရာမှာအခက်အခဲရှိမှာပါဒါကြောင့်မလို့လူခွေဝန်ကြီးဌာနကိုစတင်ဖွဲ့စည်းခဲ့တဲ့ကအကြမ်းဖက်စစ်အုပ်စုနဲ့ကျွန်တော်တို့လူခွေချိုးဖောက်မှုတွေအားလုံးကိုကျွန်တော်စဉ်းစားကြမှတ်တမ်းတင်မှုတွေလှုပ်ဆောင်ပါတယ်အဲ့ဒီလှုပ်ဆောင်မှုဆိုတဲ့ဟာကတစ်ချိန်ချင်းကျွန်တော်တို့ဒီအသွင်ကူးပြောင်းရေးကာလတရားမျှတမှုဖော်ဆောင်တဲ့နေရာမှာရော ကျူးလုံနဲ့စစ်တပ်နဲ့ထိတ်တန်းခေါင်းဆောင်တွေကိုအပြစ်ပေးရေးရနေမှာတက်တည်အထောက်ထားအပြေဝါနဲ့တရားဆွဲဆိုနိုင်မှုအတွက်စတင်လှုပ်ဆောင်ခဲ့တာအခုဆိုရင်ကျွန်တော်တို့အချက်လက်တော်တော်များရှိပါပြီဒါအပြင်ဒီကိစ္စတွေကိုအခုကာလမှာကျွန်တော်တို့ဟိုပြည်တွင်းမှာအကောင့်ထည့်ဖော်ဖို့ကခက်နေတာပေါ့နော်ဘာကြောင့်လဲဆိုတော့စစ်တပ်ကအခုချိန်ဒီအာဏာသုံးပြီးတော့နှိပ်စက်မှုတွေရှိနေတယ်တရားစီရင်မှုမန်တိုင်လည်းမရှိဘူးလွတ်လပ်တဲ့ကျွန်တော်လှုပ်ဆောင်နိုင်တဲ့အနေအထားရှိနေတဲ့အတွက်ဒါတွေကိုကျွန်တော်နိုင်ငံတကာကနေသိရှိပြီးတော့အကြမ်းဖက်စစ်အုပ်စုကျူးလွန်နေတဲ့ဟာကိုအမြန်ဆုံးရပ်တန့်မှုပြည်သူတွေလိုလားတဲ့စစ်မှန်တဲ့လူခွေထုံးကားတဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုထူထောင်နိုင်မှုအတွက်လှုံ့ဆော်မှုကလည်းပြည်သူတွေအတွက်ကျွန်တော်ကြိုးပမ်းလှုံ့ဆော်မှုလို့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီလူခွေချိုးဖောက်မှုလို့ပြောတဲ့အခါမှာလဲဆိုတော့ဝန်ကြီးလည်းပြောပါတယ်မှတ်တမ်းတင်ထားတာတွေရှိတယ်ဆိုတဲ့အခါကျတော့ဟိုအခုလက်ရှိအနေအထားမှာတော့အာနာသိန်းရဲ့ထားတဲ့စစ်ကောင်စီဘက်ကနေပြီးတော့မှလူခွေချိုးဖောက်မှုတွေကျူးလွန်တာတွေကတော့အများစုဒါမှတ်တမ်းတွေမှာလည်းမြင်နေရတာပေါ့လေဆိုတော့ဒါပေမဲ့တစ်ချိန်တည်းမှာလည်းပြိပက္ခဖြစ်လာပြီဆိုရင်လက်နက်ကိုင်တဲ့အဖွဲ့အစည်းတွေတက်ဆိုင်ရဒေတာအလိုက်တွေပါဝင်လာတာတွေရှိတယ်ဒီလိုနေရာမှာလည်းလူခွေချိုးဖောက်မှုတွေရှိရဲဆိုတော့တရင်အချက်လက်ထွက်လာတယ်လည်းရှိပါတယ်ဆိုတော့ဝန်ကြီးတို့မှတ်တမ်းဒီလိုမျိုးယူတဲ့ဆိုတဲ့နေရာမှာရောအဲ့လိုအချက်လက်တွေတွေ့ရတာရှိပါသလား
ဟုတ်ကျွန်တော်မှတ်မှတ်ရပြောမယ်ဆိုရင်ကျွန်တော်တို့ဝန်ကြီးဌာနကိုစပြီးတော့တာဝန်ပေးတဲ့ကျွန်တော်ပထမဦးဆုံးပြောကြတဲ့ချက်တမှာလူခွေအတွက်လူတိုင်းအတွက်ရက်တည်ပါမယ်အစိုးရတရက်ဖြစ်တဲ့အတွက်ကြောင့်မလို့အစိုးရကိုပဲကျွန်တော်ကိုစားပြုမှာမဟုတ်ပြည်သူလူထုရဲ့လူခွေနဲ့ဂုဏ်သိက္ခာကိုစားပြုမယ်လို့ကျွန်တော်ရေးရေးတင်ပြောခဲ့ပါတယ်အဲ့တော့ခုနမက်ခင်ဖြူတွေပြောသလိုပေါ့နော်ကျွန်တော်တို့အခုကာလမှာစစ်တပ်ကရာဇဝတ်မှုကျူးလွန်နေတာကျွန်တော်အများကြီးပဲတခြားဘက်တင်မှာရောလူခွေချုပ်ဖောက်မှုမရှိဘူးလားဆိုတော့ပွင့်လင်းပြောမယ်ဆိုရှိတယ်ဗျကျွန်တော်တို့ရုံရုံကြီးကြီးနဲ့တိုင်ကြားပြီးတော့ဒါတွေကိုဖြည့်ရှင်းမှုတွေလောက်ဆောင်ပေးပါလို့တိုင်ကြားမှုလည်းရရှိပါတယ်။ဒါပေမဲ့ကျွန်တော်တခုတော့ပြောချင်တာတခုကအချမ်းဘက်စစ်တပ်ကရွေချက်ရှိရှိနဲ့ဂျူဟာတရက်အနေနဲ့ကျူးလွန်နေတာနိုင်ငံတကာရာဇဝတ်မှုပါ။ကျွန်တော်တို့စီကတော့အဲ့လိုမျိုးကိစ္စတွေမှာတခါတလေဟိုဥပဒေအရတခါတလေကြားလို့ရှိရင်ကျွန်တော်တို့တရားဥပဒေစိုးမိုးမှုကိုကြော်လွန်ပြီးတော့လောက်ဆောင်မှုရှိတယ်။ဒါတော့ကျွန်တော်တို့လူခွေချုပ်ပေါက်မှုတွေတတ်မှတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဒါစင်ကြေပေးတာမဟုတ်ပါဘူး။အခုလိုမျိုးဖြစ်ပျက်နေတဲ့ဟာကိုကျွန်တော်တို့မထိန်သိမ်းဘူးဖြစ်ပျက်တဲ့အဟောင်းအရေးမိလို့ရှိရင်ကျွန်တော်တို့နိုင်ငံမှာအစင်ဆက်ဖြစ်နေတဲ့အပြစ်ရှိတဲ့သူကနေအပြစ်ကနေကင်းလွတ်တဲ့ရေကြီးမှုကြီးဆက်ဖြစ်သွားလိမ့်မယ် culture of impunity ဆိုတာကျွန်တော်တို့မလိုချင်လို့ဒါတွန်းလှန်မှုတွေကျွန်တော်တိုက်ပွဲဝင်နေတာအဲ့ဒါကိုဆက်လက်ကျင့်သုံးမယ်ဆိုနောက်ထပ်ဒါမျိုးကျွန်တော်တို့အပြစ်ရှိတဲ့သူကနေအပြစ်ကကင်းလွတ်တာမျိုးကျွန်တော်အပြစ်မခံနိုင်ဘူးဒါကြောင့်မလို့ဒီကိစ္စတွေကိုလည်းကျွန်တော်တို့တိုင်ကြားနိုင်မှုအတွက်လမ်းကြောင်းတွေဖွင့်ထားပါတယ်ရုံရုံကြည်ကြည်နဲ့တိုင်ကြားတဲ့အမှုတွေကိုလည်းကျွန်တော်တတ်နိုင်တဲ့၍လုပ်နိုင်တဲ့၍ဒါကိုကျွန်တော်တို့ဖြည့်ရှင်းမှုအတွက်ကြိုးစားတယ်။ဒါအပြင်ကျွန်တော်တို့ရဲ့ဒီဒီမိုကရေစီအင်အားစုနဲ့ဒီတော်လှန်ရေးအင်အားစုတွေကြားမှာဒါတွေကိုစိတ်လွတ်ကိုလွတ်စိတ်ရဲ့เนาะကျွန်တော်မထိန်းနိုင်လို့လှုပ်ဆောင်တာတွေဥပဒေကိုမလိုက်နာတဲ့ဟာတွေမဖြစ်ဖို့အတွက်တားဆီးမှုတွေပညာပေးမှုအပိုင်းတွေဒါတွေကိုထိန်းသိမ်းမှုအပိုင်းတွေတပြိုင်တည်းလှုပ်ဆောင်ရရှိပါတယ
်။ကဲဆိုတော့တခါတရံချတော့အများစုကအခုချိန်ကရှုပ်ထွေးတယ်ဒီချိန်မှာဒါတွေကမကင်တွယ်နိုင်ဘူးဒီချိန်ကျရင်ကင်တွယ်မှာပါဆိုတာတဲ့တကယ်တမ်းတော့ဒီလက်ရှိကာလမှာကိုပဲဒါတွေကအခုကတည်းကချုပ်တင်ပြီးတော့ဟန်တာဆောင်ရွက်သွားမယ်အရာတွေလို့ထင်ပါတယ
်ဟုတ်ပါတယ်တချို့တော်တော်များများကတော့ပြောပေါ့ဟာဒီကိစ္စအရေးကြီးတဲ့စစ်တပ်ပဲကျွန်တော်တို့ဒါကိုပို့ပြီးတော့အပြစ်ပေးရေးရုံလောက်ပါစစ်တပ်ချုပ်ငိမ့်သွားလို့ရှိရင်ဒါတွေကအကုန်လုံးပြီးသွားမယ်ဆိုရဲဟာကျွန်တော်တို့ဒီလိုမျိုးလူခွေကိစ္စဆိုတာတခုပြီးမှနောက် issue ခံရတာမဟုတ်ကျွန်တော်တို့လှုပ်ဆောင်တဲ့တော်လှန်ရေးကာလအတွင်းမှာလည်းလူခွင့်ကိုလေးစားဖို့လူခွင့်ကိုကိုယ်လူတွေကနေမတိဘဲနဲ့ကျူးလွန်တာမဖြစ်ဖို့အမြဲထိန်းကြောင်းရတာဖြစ်ပါတယ်အဲ့ဒါမဟုတ်လို့ရှိရင်ကျွန်တော်တို့နောက်ထပ်အာဏာရှင်စနစ်ကိုကျွန်တော်တို့ထပ်ပြီးတော့အားပေးရရောက်မယ်ကျွန်တော်တို့လိုချင်တဲ့လူသားကိုကာကွယ်ပေးတဲ့လူတိုင်းကိုကာကွယ်ပေးတယ်ဆိုရဲတရားဥပဒေမရှိရင်နောက်ထပ်ကျွန်တော်တို့တရားဥပဒေမဲ့တဲ့နိုင်ငံတော်ကိုဖျို့ဖျဲနဲ့တိဆောက်တဲ့ပုံစံမျိုးဆက်ဖြစ်မှာပါအရန်အရေးကြီးလာပါတယ
်သူဝန်ကြီးတို့အနေနဲ့ဒီအခုလိုမျိုးပေါ့နော်တရားနစ်နာသူတွေအတွက်တရားမျှတမှုရအောင်လူခွေချိုးဖောက်မှုတွေကိုဟိုမှတ်တမ်းတင်နေစ조사ဆောင်ရွက်နေတဲ့အခါမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကရောဘယ်လိုအခြေအနေအနေအထားမျိုးရှိပါသလဲ
ဟုတ်ကျွန်တော်တို့ဒီတရားခုနပြောသလိုပေါ့နော်လက်ရှိမှာပြည်တွင်းဥပဒေရအကြမ်းဖက်စစ်တပ်ကိုကျွန်တော်အရေးကြီးဖို့ခက်ခဲတယ်ဒါပေမဲ့ကျွန်တော်လုံနိုင်တာကနိုင်ငံတကာရဲ့ကျွန်တော်တို့ဒီမိုကရေစီရဲ့အမှန်တကယ်လေးစားလိုက်နာပါတယ်ကျွန်တော်တို့အားပေးပါဆိုနိုင်ငံတွေရဲ့ဟိုဝိုင်းဝန်းလှုပ်ဆောင်မှုကအရန်ရည်ကြီးလာပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကအမြဲတမ်းအကြမ်းဖက်စစ်ကောင်စီစစ်အုပ်စုကိုနောက်ထပ်အာဏာမရှိနိုင်မှုအတွက်သူတို့ဖြတ်တောက်မှုတွေလှုပ်ဆောင်ပေးပါ။စီးပွားရေးဖြတ်တောက်မှာလက်နက်တင်ဖို့ရောင်းချမှုဖြတ်တောက်မှာအထူးဖြင့် လေရင်စီတင်ဖို့ရောင်းချမှုဖျက်တောက်မှာတန်တမာရေးရဖျက်တောက်ပါဆိုပြီးကျွန်တော်တို့ပြောတာအဲ့တော့အဲ့ဒီပိုင်းမှာတော့ဒါတော်တော်များများနိုင်ငံတော်တော်များများလိုက်နာတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့နိုင်ငံတွေအားလုံးကနေဟန်ချက်ညီညီနဲ့အရေးကြီးဆောင်ရွက်မှုပိုင်းမှာအားနည်းနေတော့မယ်
ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒါနိုင်ငံတကာကလည်းဖိအားပေးတာတွေတော့ရှိတယ်ဒါပေမဲ့ဝန်ကြီးလည်းထောက်ပြသလိုပဲအားနေတာတွေရှိတယ်ပေါ့လေဆိုတော့စိုးရိမ်နေဆိုတာနဲ့ဝေဖန်တာနဲ့ကန့်ကွက်တာနောက်နဲ့လုံလောက်ရဲ့လားပေါ့ပို့ပြီးတော့ထိရောက်ဖို့အတွက်ဘာတွေလုပ်နိုင်မလဲတချို့အစိုးရတွေကလည်းဒါထိတွေ့ဆက်ဆံမှုစူးစမ်းတာတွေရှိတယ်ဒါတွေကတော့ဘယ်လောက်ထိအလားအလာကောင်းနိုင်မလဲဘလို့ပို့ပြီးထိရောက်အောင်လှုပ်ဆောင်နိုင်မလဲရှင
်တချို့ကအကြမ်းဖက်စစ်အုပ်စုကိုသွားပြီးတော့တွေ့ပြီးတော့ဟိုဖြောင်းဖြနိုင်မယ်ထင်တယ်ကျွဲပါစောင်းတိဆိုတဲ့စကားအလူလူပေါ်လာတာမဟုတ်ပါဘူးကျွန်တော်တို့အခုချိန်မှာစစ်တပ်ကိုအာဆီယံရဲ့ 5 white the border to gene နဲ့တောင်းဆိုခဲ့တာဘယ်လောက်ကြာပြီလဲလွယ်လွယ်လေးပဲဖမ်းရတဲ့လူတွေလွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်တန့်ဖို့တွေးဆုံမှုတွေလှုပ်ဆောင်ပေးဖို့ဆိုတာဒီ3နှစ်ကျော်တုန်းကဘာမှမလိုက်နာပဲနဲ့ပြည်သူပို့ပြီးတော့တတ်နေအဲ့တော့အဲ့လိုမျိုးကိစ္စမျိုးမှာကျွန်တော်တို့ဒီမိုကရေစီပြည်သူတွေဘက်ကတွေးဆုံနေတိုင်အောင်ဒီလိုမျိုးအခြေအနေကသူတို့ဘက်မှာစိတ်ရင်းသဘောထားမကောင်းမှုဆိုတာရှင်းပြနေပါတယ်အဲ့တော့ဒါကိုကျွန်တော်သတိထားစေချင်တယ်။နောက်တစ်ခုကတွေးဆုံပြီးတော့သွားပြီးတော့စကားပြောလိုက်ပြီဆိုတော့အကျမ်းဖက်စစ်တဲ့အတွက်ငါတို့ကိုမူဝါဒပြောင်းပြီးတော့သူတို့စကားတွေပြောလာပြီးငါတို့ကိုသူတို့ထောက်ခံလာပြီးဆိုတော့အသက်ကယ်ဆေး message ပေးတဲ့ဟာမျိုးဖြစ်တယ်ဆိုလဲသဘောပေါက်ဖို့လိုအပ်ပါတယ်။ဒီနေရာမျိုးမှာသွားပြီးတော့တွေးဆုံမှုအတွက်တခြားနည်းနဲ့ဖြစ်နိုင်မလားဆိုတော့ဒီမဖြစ်နိုင်တဲ့ညှော်လေးချက်တွေပေးပြီးတော့တွေးဆုံမှုမျိုးတော့ကျွန်တော်တို့ဒါလက်မခံနိုင်ပါဘူးဗျ။
အမေရိကန်ဆိုရရဲ့မူဝါဒနဲ့ပတ်သက်ပြီးတော့လည်းနည်းနည်းမေးချင်ပါတယ်လက်ရှိမှာတော့ဒါဟိုတခြားနိုင်ငံတွေနဲ့ရှင်တော့အပြင်းထန်ဆုံးမြန်မာစစ်တပ်ပေါ်မှာဖိအားပေးတယ်ပေါ့လေဒါပေမဲ့လက်ရှိဒီမူဝါဒရောလုံလောက်မှုရှိပါရဲ့လားပို့ပြီးထိရအောင်ဘာတွေလုပ်နိုင်မလဲရှင
်မလုံလောက်သေးဘူးဗျအထူးသဖြင့်ကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ဒီရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတော့စစ်တပ်ဆိုပြီးတော့သူတို့တတ်မှတ်ထားတာရှိတယ်ဒါပေမဲ့အဲ့ဒီအတွက်တရားမျှတမှုကိုဖော်ဆောင်နိုင်ဖို့အတွက်အမေရိကန်ဆိုရဒီထက်ပိုမှုပြီးတော့ပြင်းထန်တဲ့တရားဥပဒေရန်ရရကိုအသုံးပြုပြီးတော့ဖော်ဆောင်မှုလိုအပ်တယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒါရိုဟင်ဂျာ issue ကဒီမတိုင်ခင်ဒီအာဏာသိမ်းမှုမတိုင်ခင်ဖြစ်ခဲ့တာ။အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလဲနောက်ထပ်ရာဇဝတ်မှုကျူးလွန်နေတာတကယ်ကျွန်တော်တို့ war crime or crime against humanity ကိုမြောက်တယ်။အဲ့တော့ဒီကိစ္စမှာရာဇဝတ်မှုဖြစ်သတ်မှတ်ထားတဲ့ရာဇဝတ်ကောင်တွေနဲ့လက်ဆွဲနှုတ်ဆက်တဲ့အရာမျိုးမဖြစ်အောင်သတိထားဖို့လိုအပ်တယ်။နောက်တစ်ခါတကယ်တမ်းတရားမျှတမှုဖော်ဆောင်မယ်ဆိုရင်တော့ဒီလောက်နဲ့ကျွန်တော်တို့အသိအမှတ်ပြုပြီးတော့ရာဇဝတ်သားအဖြစ်လှုပ်ဆောင်မယ်ရာဇဝတ်သားတွေကိုထိရောက်တဲ့တရားဥပဒေဖော်ဆောင်နိုင်မှုတစ်ချိန်တည်းမှာတင်နိုင်ငံတကာကမျှော်မှန်းထားတဲ့နိုင်ငံတကာ the global justice ဆိုတဲ့ဟာကိုအကောင့်ထဲဖော်နိုင်မှုဒီထက်တွန်းတွန်းတက်တက်လှုပ်ဆောင်ပေးဖို့လိုအပ်တယ်တစ်ချိန်တည်းမှာတင်သူ့ရဲ့နိုင်ငံတစ်ခုတည်းမကဘဲနဲ့အမေရိကန်အစိုးရရဲ့ဒီကောင်းမွန်တဲ့နိုင်ငံရေး policy နဲ့လက်တွဲလှုပ်ဆောင်နေတဲ့တခြားနိုင်ငံတွေကဒါကိုပူးပေါင်းဆောင်ရွက်ဖို့အတွက်တန်တမာအားတွေကိုပို့ပြီးတော့သုံးသင့်ပါတယ်လို့ပြောချင်ပါတယ
်။ဟုတ်ကဲ့ဝန်ကြီးကျေးဇူးများတင်ပါတယ်အခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက
်။ဟုတ်ကဲ့ပြောခွင့်ရတဲ့အတွက်လည်းကျေးဇူးတင်ပါတယ် VOA ဟုတ်ကဲ့
။ဒါကတော့ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးပွားရေးခန္ဓာတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံအနေနဲ့နှစ်စဉ်စံနဲ့စံထွက်ပစ္စည်းတန်ချိန်2တန်းလောက်ပြည်ပကိုတင်ပို့နိုင်ရည်ရည်မှန်းဆောင်ရွက်နေပြီးတော့စံစဘာလုပ်ငန်းဆိုင်ရာမူဝါဒတွေကို digital နည်းပညာအသုံးပြုထိန်းကျောင်းမှုလည်းဆောင်ရွက်နေပါတယ်။တစ်ချိန်တည်းမှာပဲစံစည်းတက်တာကိုထိန်းနိုင်မှုအတွက်ပြည်ပပေါင်းစည်းတွေထက်တက်တာတဲ့နှုံးနေနဲ့စံရောင်းချပေးနေပါတယ်။စံစဘာမူဝါဒအပြောင်းလဲတွေကြောင့်ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
မြေပြည်တော်ရန်ကုန်မန္တလေးပဲခူးနယ်ရာဝတီတိုင်းတို့မှာတပ်မတ်စင်းတို့နဲ့ဆန်ရောက်ပေးနေပြီလို့မြန်မာနိုင်ငံစံစဘာအတင်းချုပ်ကကြေညာလိုက်ပြီးစံတန်ချိန်90ဒါမှမဟုတ်လေစဘာတင်း9000နဲ့အထက်သူလောင်သူတွေမှတ်ပုံတင်ဆင်းသွင်းကြဖို့လဲစစ်ကောင်စီကထပ်ပြီးညွှန်ကြားထားပါတယ်ပေါက်စည်းထက်တက်တာတဲ့တပ်မတ်စင်းနဲ့ရောင်းချတဲ့နေရာတွေမှာတော့ဝက်သူတွေများပါတယ်ဒါပေမဲ့ခွဲရမ်းနဲ့ပဲရောင်းချတာဖြစ်ပါတယ်စံနဲ့စံတွဲပစ္စည်းပြပတင်ပို့မှုကိုနှစ်စဉ်တန်ချိန်2တန်းခမန်းချီတန်ပို့အမေရိကန်ဒေါ်လာတန်တထောင်ကျော်ဖို့ထိတင်ပို့နိုင်ရေးရည်မှန်းဆောင်ရွက်နေတဲ့အကြောင်းနိုင်ငံပိုင်သတင်းကဇွန်လအစောပိုင်းမှာထုတ်လွှင့်ပါတယ်။ဇွန်လ9ရက်နေ့ MRTB သတင်းမှာမြန်မာနိုင်ငံစံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ရဲ့ဖြေကြားချက်ကိုအခုလိုထုတ်လွှင့်ပါတယ်။
တန်စကွဲပြပတင်ပို့မှုအနေနဲ့ဆိုရင်စင်စင်တန်ချိန်နှစ်ပန်းဝင်းညပ်တင်ပို့ဖို့ရထားပြီးတော့ပို့ကုန်ဝင်ငွေအမေရိကန်ဒေါ်လာပန်း1,100ဝင်းကျင်လောက်နှစ်တိုင်းရထားပါတယ
်ပို့ကုန်ရထားချက်အဖြစ်တစ်နှစ်ကိုတန်ချိန်နှစ်တန်းနီးပါးရှိမှန်းထားပေမဲ့ပြည့်မီတဲ့နှစ်တွေရှိသလိုရထားချက်မပြည့်တဲ့နှစ်တွေလည်းရှိတယ်လို့စံစပါအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကအဲ့ဒီသတင်းမှာပြောဆိုထားပါတယ်ဒါပေမဲ့လည်းစံစပါဈေးနှုန်းတွေအစမတန်မြင့်တက်နေတာနဲ့ပတ်သက်လို့စံစပါအသင်းချုပ်တာဝန်ရှိသူတွေကိုခေါ်ယူပြီးမေးမြန်းဆွေးနွေးနေကြောင်းစစ်ကောင်စီကဇွန်လ22ရက်နေ့မှာသတင်းထုတ်ပါတယ်2022ခုနှစ်ဆီယနာသိမ့်မှုနောက်ပိုင်းကုန်စည်နှုတ်ချိမြင့်မှုတိတိတတ်တတ်တိုးလာနေတာနဲ့အတူစံစည်နှုတ်တည်ငြိမ်ရေးအတွက်ဆိုပြီးမြန်မာနိုင်ငံစံစပါအသင်းချုပ်ကဦးဆောင်ပြီးဈေးကွက်ပေါက်ဈေးထက်သက်သာတဲ့နှုန်းထားတရက်နဲ့စံရောင်းချပေးမှုတွေကတော့ဇက်တိုက်ရှိခဲ့ပါတယ်။ဒါပေမဲ့အခု2024ခုနှစ်မှာတော့သတ်မှတ်စံစည်နဲ့ရောင်းချပေးတဲ့ဒေတာတွေပိုပြီးတိုးလာပါတယ်။လက်တလောတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ဘက်မှာတော့ကုန်စည်နှုန်းချိမြင့်မှုနဲ့ကြုံနေရပြီးရိတ်ခါအခက်အခဲတချို့လည်းရှိကြောင်းဒေတာကန်ဦးထွန်းကြည်က VOA ကိုပြောပြပါတယ
်စစ်တွေကတော့ဒီစစ်ကောင်စီကနေအပြင်ကကျွန်တော်တို့ဒီအချင်းချင်းဟိုဝင်ထွက်လို့မရတဲ့အခါကျတော့စစ်ကောင်စီကနေရောင်းချပေးတဲ့ဆိုင်တွေသာတုံးရတယ်ပေါ့လေစစ်တွေမျိုးတွင်းကြတော့လေမရှိတယ်ကြောက်ဖြူကလည်းဒီမိုဇာမျိုးမျိုးနဲ့တော့တွင်းခွင်ပေးတယ်ဆရာမရေတွင်းခွင်ပေးတယ်ဆိုတာကဒီဆိုင်တွေကိုတော့စားတော့လို့ရအောင်တော့တွင်းခွင်ပေးထားတာမျိုးတော့ရှိရတာဆိုတော့စားတော့ကုန်အများအစုကကြတော့ဒီစစ်ကောင်စီဘက်ကနေပြီးတော့ပြမကွာယူပြီးတော့ရောင်းတယ်ပုတ်ချင်းချောက်တဲ့မျိုးတွင်းတော့မှာပဲဒီစစ်ကောင်စီရဲ့ရောင်းတာကိုပဲဝယ်ရတယ်ကြံတဲ့လူတွေကတော့ရောင်းခွင့်မပေးဘူးပေါ့လေအဲ့လိုမိုဇာမျိုးသူတို့ကတော့စစ်ကောင်စီကမရောင်းဘူးဆိုလို့ရှိရင်တော့စိုးရင်ရတဲ့အခြေအနေမျိုးရှိရပေါ့လေအခုကနေကကိုဒီစစ်ကောင်စီမျိုးပေါ်တရှုံမျိုးပေါ်မှာဆိုလို့ရှိရင်ဒီဆန်ရယ်တအားကိုဈေးတက်တယ်ဟာမျိုးတွေဖြစ်ကုန်တာပေါ့ဆရာမကြီးအဲ့လိုမျိုးတော့ရှိနေတယ်ဆိုတော့ဒီဒါကတော့စစ်ကောင်စီဖက်ကဘယ်လောက်ထိဒီလူတွေကိုဒီလူတွေရဲ့ဒီဆန်ရယ်ရဲ့ခါလုံဆောင်မှုကိုအာမခံပေးမလဲဆိုတဲ့အပေါ်မှာမူတည်လို့ပြောလို့ရတယ်ပေါ့လေ
အဓိကစပားစီကောင်းတာချောက်မြန်မာနိုင်ငံမှာ2023ခုနှစ်မိုးစပားရာသီအတွင်းမြေဩစာအသုံးပြုမှုတိုးလာတယ်လို့နိုင်ငံတကာဆက်နရိတ်ခါမူဝါဒ Institute IFPRI ကဖော်ပြပါတယ်။ဒါပေမဲ့လေသမားတွေအတွက်စိုက်ပျိုးထုတ်လုပ်ရေးကုန်ကျစရိတ်ဟာဆိုရင်2022ခုနှစ်နဲ့ရှင်ရင်2023ခုနှစ်မှာစရိတ်ကပိုပြီးတော့များလာတယ်လို့ IFPRI ရဲ့လေးလာချက်ကဖော်ပြပါတယ်။စိုက်ပျိုးရေးသုံးစက်ပစ္စည်းတွေနဲ့လုံသားစရိတ်ကလည်းတိုးလာတဲ့အကြောင်းလုံသားစရိတ်တိုးလာတယ်ဆိုပေမဲ့2023ခုနှစ်ဖေဖော်ဝါရီလကနေ2024ခုနှစ်မတ်လအတွင်းကုန်စည်နှုန်းတက်တာက38ရာခိုင်နှုန်းရှိကြတာကြောင့်လုံအားကပိုရပေမဲ့ကုန်စည်နှုန်းတက်တာကိုမကမိဘူးလို့လည်း IFPRI အစိုးရခန်းစားကထောက်ပြထားပါတယ်။တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးကြရသူတွေအတွက်ငွေကြေးဖောင်းပွားမှုနဲ့အထွေထွေကုန်စည်နှုန်းကြီးမြင့်မှုကြောင့်အခက်အခဲဖြစ်ရပါတယ်။ရခိုင်ဒေသစစ်ဆောင်များရဲ့အခက်အခဲကိုလည်းရခိုင်ဒေသကံဦးထွန်းကြည်ကအခုလိုပြောပြပါတယ
်။တချို့စခန်းရှိရပေါ့လေနော်တချို့စခန်းမျိုးတွေစီမှာမိကိုပြီးတော့ဒီမိကိုနေကြတဲ့ဟာတွေရှိတယ်ဆိုတော့ဒီဟာပေါ့ကြားလဲကြားပိုင်းလောင်းလမ်းတွေကိုပဲဝင်ပြီးတော့လောက်ကြတာပေါ့နော်အဲ့လိုပုံစံမျိုးဖြစ်ရှင်းနေကြတာရှိတယ်။ဒီနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပံ့တာအနေပါအနေချင်းလောက်ရှိတယ်ပေါ့လေ။တိုင်အများကြီးရောစားလို့တောက်လို့ရတဲ့အချိန်မျိုးထိတော့မရှိပါဘူး။ဟု
တ်ကဲ့။
ဆိုတော့ကွန်စင်နီကလည်းရန်တက်တဲ့အခါကျတော့ဒီစစ်ဆောင်တွေကိုအလောက်ကန်ရှိတဲ့လူတွေကဒီမိုးရသည်ဆိုလို့ရှိရင်တော့စိုက်ပျိုးရေးလောင်းငန်းတွေရှိမယ်ဆရာမရေ။ငါလောင်းငန်းလည်းငါလောင်းငန်းတွေရှိမယ်စိုက်ပျိုးရေးလောင်းငန်းတွေရှိမယ်။တခြားဒီကြပိုင်းလောင်းငန်းပေါ့လေဥပမာဒီမိုးရသည်မှာအဲ့ဒီဟင်းရခုတာခုပြီးတော့ရောင်းတာမျိုးတော့ပေါ့နော်
တချိန်တည်းမှာပဲစီးပွားရေးနဲ့ကုသရဝယ်ရေးဝန်ကြီးဌာနကလည်းပြည်တွင်းစံစပါဖူလုံရေးပြည်ပတင်ပို့ရေးအပါအဝင်စံစပါဆိုင်ရာမူဝါဒတွေအတွက်လို့ဆိုပြီးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစလို့စံစပါတူလောင်ရုံတွေကိုဝန်ကြီးဌာနမှာမှတ်ပုံတင်ဆင်းသွင်းကြဖို့ညွှန်ကြားထားပြီးလက်တလောမှာထပ်ပြီးတော့ညွှန်ကြားနေပါတယ်ဒါအပြင်တတ်မှတ်ဈေးနှုန်းနဲ့ဆန်ရောင်းချမှုတွေပုဂ္ဂိုလ်တချို့ခေါ်ယူစစ်ဆေးခံရတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာတော့ဆန်အယောင်ဝယ်လုပ်ငန်းတွေဘက်မှလည်းအခြေအနေကိုစောင့်ကြည့်နေကြပြီးလုပ်ငန်းလဲပတ်မှုအရှိန်လျော့သွားပါတယ်။လ လုံချုံကြီးအရာအမည်မဖော်လိုတဲ့ဆန်အရာအဝယ်လုပ်သူတို့ကတော့လက်ရှိမှာဆန်ဆက်တွေရဲ့လက်ချံဆန်စပါးစည်ရင်ကောက်ယူနေတယ်လို့ POA ကပြောပါတယ်ရှင
်။မတ်တန်ဂီထိုင်းစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်တင်ဆက်ပေးကြပါမယ်။LGBTQI+ လို့ခံယူထားတဲ့သူတွေအနေနဲ့ပွင့်ပွင့်လင်းလင်းပဝန်းကျင်မှာရှင်သန်နေထိုင်နိုင်ရေးကဘလို့မျိုးအခက်အခဲတွေကိုကျော်လွှားနေကြရပါသလဲ။သူများတွေရဲ့လက်ခံမှုရအောင်မလုပ်ခင်မှာကိုကိုတိုင်းလက်ခံနိုင်မှုဘလောက်ကအရေးကြီးပါသလဲ။တရုတ်ဆောင်အဆိုတော် Reset ကိုမဆုမြတ်မုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
American ပြည်ထောင်စုမှာလိင်စိတ်ကွဲပြားတဲ့ LGBTQI+အတိုင်းဝိုင်းနေရဒီရဲရဲမှုနဲ့လူမှုဝန်ကျင်အတွက်အကျိုးပြုမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့ဂျွန်လတလလုံးကိုသူတို့ကိုဂုဏ်ပြုတဲ့ Pride Month အဖြစ်နဲ့သတ်မှတ်ထားပါတယ်။လိင်သူချစ်သူဒီ Gay နဲ့ Lesbian တွေအတွက်ဂုဏ်ပြုတဲ့ Pride Month ကိုသမရာဟောင်း Bill Clinton လက်ထက် 1996 ခုနှစ်ထဲကစတင်သတ်မှတ်ခဲ့ပြီးတော့ပို့ပြီးတော့မှကျယ်ပြန့်ကွဲပြားလာတဲ့ LGBTQI+ အတိုင်းဝိုင်းတွေအတွက်ကိုအခုလက်ရှိဒီသမရာ Joe Biden လက်ထက်အထိကိုသတ်မှတ်ဂုဏ်ပြုလာတာဖြစ်ပါတယ်။အခုလိုမျိုးဒီတရားဝင်သတ်မှတ်အတိအမှတ်ပြုတဲ့အတိုင်းဝိုင်းမှာတော့မှကိုကိုကိုဒီ LGBTQI+ လို့ခိုင်းယူသူတွေအနေနဲ့ဒီပွင့်ပွင့်လင်းလင်းရှင်သန်နေထိုင်ဖို့အတွက်စိတ်ခေါမှုတွေအခက်အခဲတွေရှိနေစေဖြစ်ပါတယ်။ဒီလိုအခက်အခဲတွေကိုကိုရိုင်းကြုံတွေ့ခဲ့ရသူတယောက်ဖြစ်တဲ့ဒီတရုတ်ဆောင်အဆိုတော် Russell Tuck ကိုသူကြော်ဖြတ်ခဲ့ရတဲ့စိတ်ခေါမှုတွေနဲ့ပတ်သက်လို့မေးမြန်းထားပါတယ်။သူကတော့အခုလက်ရှိ American ပြည်ထောင်စုမှာရောက်ရှိနေထိုင်နေသူဖြစ်ပါတယ်
။အဲကျွန်တော်ကတော့ဒီ LGBTQIA+ community မှာတော့ queer တယောက်အနေနဲ့ကျွန်တော်ခင်ယူထားပါတယ်ဆရာဒီတယောက်ကို attractive ဖြစ်ဖို့ကကျွန်တော်အနေနဲ့ gender မလိုဘူးเนาะသူတို့ sexual orientation မလိုဘူးနှလုံးသားတွေနီးရဆိုလို့ရှိရင်သူ net မဆို needs a question ရှိရဆိုတော့ပေါ်ပါမယ်ခင်ဗျာ
ဒီ LGBTIQ+ ဒီဒါမဟုတ်ဘူးပေါ့လေပြောချင်တာကဒီလိင်သူချစ်တူ gay ဒါမှမဟုတ်ရင် lesbian ဆိုတာကိုတော့မှဒီကြဲကြဲပြင်းပြက်လက်မခံတဲ့အတိုင်းဝိုင်းထဲမှာကိုကအခုလိုမျိုးဒီ queer တယောက်အနေနဲ့ပွင့်ပွင့်လင်းလင်းချက်တည်ဖို့အတွက်ကိုဘယ်လောက်ထိပေါ့နော်အားတင်းခဲ့ရတယ်လဲဒီစိတ်ခေါ်မှုတွေကြော်ဖြတ်ခဲ့ရတယ်လဲဆိုတာကိုလည်းပြောပြပါလားရှင
်ကျွန်တော်လက်ချက်တွေကတော့အများကြီးပေါ့နော်ဘာလို့လဲဆိုပေါင်းဝန်းကျင်ရဲ့လောင်ပြောင်မှုတွေခံရမှာလေနော်သေရောမှုတွေခံရမှာလေဒီရဆွေးနေပါတယ် especially ကျွန်တော်ကဒီနုပညာလောကထဲမှာတယောက်ဆောင်တယောက်အနေနဲ့ပေါ်တော့ပြီးတော့ပေါ်တော့ကျွန်တော်လှုပ်ရှားမှုတွေလည်းရှိနေခဲ့တဲ့အတွက်ပတ်ဝန်းကျင်ကတော့အဲ့လိုဟို queer sexual orientation ကိုတော့လောင်ပြောင်လာတော့မရှိဘူးဒါပေမဲ့ဟို cultural area ပေါ့နော်ကျွန်တော်တို့လုံးဝ open ဖြစ်ကြအောင်တိတ်ပြီးတော့မပြောကြတဲ့အချိန်လေးတစ်ခုဖြစ်နေခဲ့တာအခုအချိန်မှာဆိုလို့ရှိရင်တော့ Facebook မှာ social media မှာတော်တော်များလူငယ်ရောများဟိုဒီရေဘုံပေါ်တော့ကိုယ်ချက်ပုံပြတတ်သိရှိရှိနဲ့သူတို့ရဲ့ sexual orientation ကိုအရှိရောအရှိတိုင်းဝန်ခံကြရတယ်နေထိုင်နိုင်ကြရတဲ့အတွက်လည်းတကယ်လည်းကုန်ပြူပါတယ်ဟုတ
်ဒီလိုပြောတာနဲ့တဆက်တည်းအမမေးချင်တာပေါ့နော်ကိုရာဆော့ကဒီမြန်မာနိုင်ငံမှာအမှုပညာအလုပ်တွေလုပ်ခဲ့တဲ့သူတယောက်ဖြစ်တယ်ဆိုတော့ဒီ LGBTQI+ တွေအနေနဲ့ပေါ့နော်ဒီကိုယ့်ရဲ့ဖြစ်တည်မှုကိုလွတ်လွတ်လပ်လပ်ဒီပြသပြီးတော့ပေါ့ကိုယ်မှာရှိတဲ့ဒီအစွမ်းအစာတွေကိုအပြည့်အဝအတုံးချနိုင်ဖို့အတွက်ကဒီကိုယ့်ရဲ့ဘေးပတ်ဝန်းကျင်မှာရှိနေတဲ့သူတွေပေါ့ကြကြပြက်ပြက်ပြောမယ်ဆိုရင်တော့ဒီလူမှုအတိုင်းအဝိုင်းရဲ့ဒီထောက်ခံမှုဒီပံ့ပိုးမှုကဘလောက်ထိအရေးကြီးတယ်လိုအပ်တယ်လို့ရောပြောနိုင်မလဲရှင့
်110% အရေးကြီးပါတယ်လူတယောက်ကဆက်စားရရပေါ့နော်ဒီ especially mental support
စိတ်ပိုင်းဆိုင်ရာထောက်ပံ့မှု
စိတ်ပိုင်းဆိုင်ရာထောက်ပံ့မှုမရှိဘူးဆိုလို့ရှိရင်ပထမဆုံးအနေနဲ့ဒီကိုယ့်ရဲ့ဖြစ်တည်မှုကမောင်းရင်းနေရဆိုတော့မဟုတ်ဘူးဆိုတော့ယုံကြည်ရမှာဖြစ်ပါတယ်ဒါကတော့ပေါင်းချင်ရဲ့ဥပမာတငယ်ချင်းတွေပေါ့နောက်မဟုတ်လဲရှင်လဲမိဘတွေLGBT တွေရဲ့challenge ကမြားရင်လည်းမတူပါဘူးပထမဦးဆုံးသူတို့ကကိုယ့်ကိုလက်မခံနိုင်သေးခင်ပါပေါင်းချင်ရဲ့ညှိုးထိုးမှုဝေဖန်မှုတွေကိုဟိုတို့ရင်ဆုံးပေါ့နော်အဓိကသူတို့ချစ်ရတဲ့လူတွေသူတို့ကိုတမျိုးပြောင်းထင်သွားမှာတကယ်ချင်းတွေကသူတို့ကိုလူဖြစ်ရှုံးတယ်လို့ထင်မှာသူတို့တစ်ခုမှားနေရလို့ထင်မှာအဲ့ဒါကိုစိုးရင်ကြတာပေါ့နော်အဲ့တော့ပုံဝင်ချင်းရဲ့နားလည်ပေးမှုလက်မခံနိုင်တော့မှနားလည်ပို့ပေါ့နော်ချို့ရကြတော့ လက်ခံနားလည်နိုင်နေဆိုရင်တော့အကောင်းဆုံးပါသူတွေကြတော့နားလည်ဒါပေမဲ့ငါနေ့ရက်တည်မှုကိုလက်မခံနိုင်ပေမဲ့ငါနားလည်တယ်အဲ့ဒီအစင်တော့ရောက်ဖို့တော့တော်ကြိုးစားပဲဒီပိုင်း
အဲ့တော့ကိုကိုတိုင်းပေါ့နော်ခုနပြောသလိုမျိုးဒီကိုရဲ့အနီးကပ်ဆုံးဒီကိုရဲ့မိသားစုဝင်တွေရဲ့နားလည်မှုမရမှာစိုးရိမ်နေဆိုတော့ကိုရာဆောကရောကိုရဲ့ဒီဘယ်လိုပြောမလဲမိသားစုတိုင်ဝိုင်းကိုကိုကဒီလိုကိုရဲ့တယောက်ဖြစ်တယ်ဆိုတာရောပုံမှန်နေနေပြောပြီးတော့မှဒီလိုမျိုးဟိုရက်တည်လာခဲ့တာပါရှင့
် I never got that opportunity with my mom အမေကိုတော့ကျွန်တော်ရဲ့ sociology အကြောင်းကိုပြောဖို့အရင်နေ့ဆုံးလူတယောက်ဖြစ်ခဲ့လို့လားတော့မသိဘူးเนาะသူဆုံးသွားတဲ့အချိန်အထိအမ်ကိုကဒီလိုလူတယောက်ပါဆိုတာကိုပြောခွင့်မရခဲ့ဘူးအမ်ဒါပေမဲ့အမေလည်းတီကောင်းတီမဲ့ပေါ့เนาะမိဘတွေကတော့ mom knows best ဆိုတဲ့အတိုင်းပဲမိဘတွေကတော့ကိုယ့်ရဲ့ဖြစ်တည်မှုကိုဘာဖြစ်နေရဲဆိုတော့သူတို့အတိဆုံးနေမှာပေါ့เนาะဒါပေမဲ့ကျွန်တော်ဘာကိုကြောက်နေခဲ့လဲတော့မသိဘူးပေါ့เนาะဟိုဒီအဓိကတော့အမေကကျွန်တော်အချစ်ဆုံးလူတယောက်ဖြစ်တဲ့သူရဲ့အထင်မြင်လွဲမှမှသူအထင်သေးတာကိုကျွန်တော်အရင်ကြောက်တယ်အဲ့ကြောက်လဲမပြောခဲ့ဘူးပေါ့နော်အဲ့ဒီချိန်မှတော့သူပြန်ပြောမယ်ဆိုပြီးတော့စဉ်းစားခဲ့ပြီးမယ်အချိန်နောက်ကျသွားရပေါ့
နောက်တစ်ခုကတော့ဒီ American ပြည်တော်စုအပါဝင်ပေါ့နော်ဒီအခုဆိုရင်နိုင်ငံတော်တော်များများအခြားနိုင်ငံတွေအပါဝင်မှာဒီဟိုဒီ Pride Month ဆိုပြီးတော့မှအသိအမှတ်ပြုတဲ့ပွဲတွေလှုပ်လာကြတယ်ပေါ့လေဆိုတော့ဒီ LGBTQI+ တွေကိုပို့ပြီးတော့မှဒီလိုမျိုးနားလဲအသိအမှတ်ပြုလာကြမယ်ဒီသူတို့ရဲ့ဒီအခက်အခဲစိန်ခေါ်မှုတွေကိုပို့ပြီးတော့မှကိုချင်းစာလာနိုင်ကြမယ်လို့ရောအဲ့လိုမျိုးပွဲတွေလှုပ်တဲ့အတွက်ကိုမြင်နိုင်ပါရှင့
်ကျွန်တော်အခုဒီမှာဆိုလို့ရှိရင်လည်း New York မှာPride Events အများကြီးရှိတယ်တကယ်လည်းအားရပါတယ်။အခုမြန်မာနိုင်ငံမှာဒါဒီလိုမျိုးpride events တွေရှိနေဆိုလို့ရှိရင်ဘယ်လောက်တောင်ကောင်းလဲပဲ။ဘာလို့ကျွန်တော်တို့ရဲ့အင်ဂျင်နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာတော့ဒီ pride event ကိုဟိုကြီးကြပ်ခမ်းနားစွာအကျင်းပပြုလုပ်နေကြတယ်။အဲ့ဒီအချိန်တည်းမှာပဲဟိုကျွန်တော်မြန်မာဒီလူငယ်အချို့လည်းပေါ့နော်။ဒါထိုင်းရောက်မြန်မာလူငယ်အချို့လည်းဒီ event ကနေတစင်မြန်မာပြည်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပို့ပြီးတော့ aware ဖြစ်သွားဟိုလုပ်ပေးနေရလို့လည်းရှိတယ်ပေါ့နော်အဲ့တော့လည်းအာ one on one တားရကုန်မဲ့ပြပါရှင်ဒီကတော့ကျွန်တော် shout out လုပ်ချင်တာကတော့ဟိုဒီမွန်တက်ကရင်းနဲ့မေလီပေါ့နော်သူတို့နှစ်ယောက်ဆိုလို့ရှိရင်အခုချိန်ကြီးတော့ရေဝုန်နဲ့မြန်မာနိုင်ငံအကြောင်းကိုလူတကာသိအောင်နိုင်ငံတကာသိအောင်လို့ဒီလိုမျိုး prime man တွေမှာပြုလုပ်တဲ့ပွဲတွေနောက် online event တွေပါဆိုလို့ရှိရင်သူတို့ရေဝုန်နဲ့ပါဝင်ကြတာပေါ့နော
် New York မြို့မှာနေတဲ့တရုတ်ဆောင်အဆိုတော် Russell ချက်ပါရှင် LGBTQI+ တွေကိုဥပဒေအရတရားဝင်အသိအမှတ်ပြုထားတဲ့ American ပြည်ထောင်စုမှာတော့ဒီအတိုင်းဝိုင်းတွေအတွက်ကိုစိန်ခေါ်မှုတွေရှိနေသေးတယ်ဆိုတာကို American သမ္မတ Joe Biden ကဒီ2024 Pride Month အတွက်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာအသိအမှတ်ပြုထားပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
မဆုမြတ်မောစီစဉ်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်။
နာဒေတာတွေအပါအဝင်မြန်မာနိုင်ငံကနေရာတော်များမြန်မာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အရက်သားတွေထိခိုက်မဲ့အရေးကုလသမဂ္ဂနဲ့အမေရိကန်တို့ကသတိပေးနေပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံ UNOCHA ရဲ့ဒီကနေ့ထုတ်ပြန်တဲ့လက်ပအစီရင်ခံစာမှာတော့တိုက်ပွဲတွေကျပြလာတာနဲ့အများအရက်သားတွေကာကွယ်ဆောင်ရှောက်မှုရရှိအတွက်ဆိုးရိမ်မှုတွေလည်းကြီးထွားလာနေတယ်လို့ပြောဆိုထားပါတယ်ဒီတော့တွင်ရန်ကုန်မှာရှိနေတဲ့အမေရိကန်တန်ယုံကလည်းရခိုင်ပြည်နယ်တောင်ပိုင်းငပလီကန်းကြီးအနီးမှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့အကြမ်းတိုက်ပွဲတွေဖြစ်နေတဲ့အတွက်တနေ့တခြားပြင်းထန်လာနေတယ်လို့တန်တွဲလေဆိပ်ကိုလည်းပိတ်ထားလိုက်ပြီးဖြစ်တာကြောင့်မြန်မာနိုင်ငံအတွင်းခီးသွားနေတဲ့အမေရိကန်နိုင်ငံသားတွေသတိထားကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနယ်စပ်ကအွန်လိုင်းရာဇဝဂိုင်းနေလက်ထဲရောက်နေတဲ့မော်ရိုကိုနိုင်ငံသား21ယောက်လွတ်မြောက်ရေးကူညီဖို့လူကုန်ကူးမှုတပ်ဖြတ်ရေးအဖွဲ့ Azores ကအထိုင်းဝန်ကြီးချုပ်ဆက်သာသာဗစ်စင်ကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကုန်စည်နှုန်းမတိမငြိမ်ဖြစ်အောင်စံစည်းတွေအဆမတန်အကျိုးမြတ်တွေရယူရောင်းချခဲ့တယ်ဆိုပြီးဖမ်းဆီးခံထားရတဲ့ဂျပန်နိုင်ငံသားကိုအစောဆုံးပြန်လွတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုပါတယ်ခင်ဗျာ
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ရော့ဒ်မက်ကလင်းဖြစ်ပါတယ်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်